Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် View American တန်ရဲ2022ခုနှစ်ဇူလိုင်လ18ရက်တနင်္ဂနွေညပိုင်း View မြန်မာပိုင်းအစီအစဉ်တွေကိုမြို့တော် Washington ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါရှင်။ပြည်ဝမြန်မာပိုင်းရဲ့ရေဒီယိုအစီအစဉ်တွေကိုလိုင်းတူမီတာ31 32 51နဲ့လိုင်းလမီတာ190တို့အပြင် VOA ရဲ့ Facebook နဲ့ Website စာမျက်နှာတွေကလည်းအချိန်နဲ့တပြေးညီဖန်ယူနာဆင်ကြည့်ရှုနိုင်ပါတယ်ရှင
်။ American သမ္မတဂျိုးဘိုင်ဒန်ဟာစနေနေ့နောက်ပိုင်းမှာအရှေ့လက်ပိုင်းခီးစဉ်ကနေ Washington DC ကိုပြန်ရောက်လာခဲ့ပါတယ်။အရှေ့လက်ပိုင်းဒေသကြက်တဲဖြစ်အောင် American ကဖန်တီးနေတယ်လို့ Iran ကပြောလိုက်ပါတယ်။ Ukraine တောင်ပိုင်းကမိုကိုလော့မြို့ကိုရုရှားကဒုံးကျည်နဲ့တနင်္ဂနွေနေ့ကတိုက်ခိုက်လိုက်ပါတယ်။အဒီလိုသတင်းတွေပါဝင်နောက်ဆုံးကသတင်းတွေကိုကိုရနိုင်နဲ့ကျွန်တော်တမောင်သန်းတို့ကတင်ပြကြမှာပါ
။ဟုတ်ကဲ့ပါရှင်။အခုလိုနောက်ဆုံးရသတင်းတွေနဲ့အတူနောက်ဆက်မယ့်သတင်းတွေမှာတော့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာခိုးလုံနေတဲ့ရိုဟင်ဂျာတွေနေရာပြန်နိုင်ရေးအစီအစဉ်တွေစဖို့အတွက်မြန်မာနိုင်ငံကိုကုလလခွင့်ရကောင်စီကအခုလဇန်ပိုင်းတုန်းကတိုက်တွန်းလိုက်တဲ့အပေါ်မှာ
ကျွန်တော်ပြင်ဖို့အစီအစဉ်ရှိပါတယ်အစီအစဉ်ကတော့ကျွန်တော်ရောက်ခဲ့တဲ့ကနေမြန်မာနိုင်ငံကနေရောက်ခဲ့တဲ့ကနေငောင်းကြီးကနေကျွန်တော်ပြင်ဖို့အစီအစဉ်ရှိပါတယ်ဒါပေမဲ့ကျွန်တော်ကိုခေါ်ဖို့လူမရှိဘူးသိနေတယ်ကျွန်တော
်ကကုတုပလောင်စခန်းမှာခိုးလုံနေတဲ့ဒုက္ခသည်တူပြောသွားတာပါအပြည့်စုံကတော့အစီအစဉ်နောက်ပိုင်းမှာထုတ်လင်းပေးဖို့ရှိပါတယ်ဒီအကြောင်းနဲ့အတူပြင်သစ်မှာမိုးခေါင်ရေရှားပြဿနာနဲ့ကြုံနေရတဲ့အကြောင်းဗီဒီမှာတော့ဂျာပန်မျိုးစိတ်သစ်တစ်မျိုးကိုဖော်ထုတ်လိုက်တဲ့အကြောင်းစတဲ့အကြောင်းအရာတွေအပြင်အပတ်စဉ်ကဏ္ဍတွေမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာများထူးခြားစံပြသတင်းများနဲ့သတင်းတွေကတူတာအစီအစဉ်တွေကိုထုတ်လွှင့်ပေးပါမယ်။အခုရင်ဆုံးတော့ဒီလိုအစီအစဉ်တွေမတိုင်ခင်မှာထိတန်းရောက်သတင်းတွေကိုဥတ္တမောင်တန်းနဲ့ကိုရနိုင်တို့ပြောပြပေးပါရှင
်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာစနေနေ့နောက်ပိုင်းမှာအရှေ့လယ်ပိုင်းခီးစဉ်ကနေဝါရှင်တန်ဒီစီကိုပြန်ရောက်လာခဲ့ပါတယ်။စနေနေ့တုန်းကတော့ဆော်ဒီအာရေဗျနိုင်ငံဂျေဒါမှာအာရဗ်ကောင်ဆောင်တွေနဲ့တွေ့ဆုံခဲ့ပြီးအီရန်ရဲ့လောက်ရတွေကိုတံပြန်ရင်းနဲ့တရုတ်နဲ့ရုရှားရဲ့မဟာဗျူဟာရှင်ပြိုင်မှုပေါ်ဒေသတွင်းအမေရိကန်အောစာပြန်လည်ထူထောင်နိုင်ရေးနဲ့ပတ်သက်တဲ့သူ့ရဲ့မျှော်မှန်းချက်တွေကိုတင်ပြခဲ့ပါတယ်။ပင်လယ်ဝန်းနိုင်ငံများပူးပေါင်းဆောင်ရွက်ရေးကောင်စီ GCC နဲ့သုံးနိုင်ငံအစည်းအဝေးမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကအာရဗ်ကောင်ဆောင်တွေနဲ့တွေ့ဆုံပြောကြားခဲ့တာဖြစ်ပါတယ်။ GCC အဖွဲ့မှဘာရိန်၊ကူဝိတ်၊ Oman ၊ Qatar ဆော်ဒီအာရေဗျနဲ့ UAE နိုင်ငံတို့ပါဝင်ကြပြီးအခုထိပ်သီးအစည်းအဝေးမှာတော့အီဂျစ်၊ Iraq နဲ့ Jordan နိုင်ငံတို့လည်းတက်ရောက်နေကြပါတယ်။အရှေ့လက်ပိုင်းဒေသနဲ့ဆက်ဆံရမှာအမေရိကန်ကကင်ဆွဲထားတဲ့မူတွေကိုသမ္မတဘိုင်ဒန်ကအာရဗ်ခေါင်းဆောင်တွေကိုရှင်းပြခဲ့ပါတယ်။ဒီမူတွေထဲမှာပြဋ္ဌာန်းချက်များအခြေခံနိုင်ငံတကာတည်ငြိမ်မှုကိုလက်ခံကြတဲ့တိုင်းပြည်တွေရဲ့ကာကွယ်ရေးစွမ်းအားကိုပံ့ပိုးထောက်ခံပြီးမိဘဆက်ဆံရေးကိုခိုင်မာအောင်တည်ဆောက်မဲ့မူတွေလည်းပါဝင်ကြပါတယ်။ဒေသတွင်းမှာမကြိမ်ဖြစ်အောင်လုပ်နေတဲ့အီရန်ရဲ့လုပ်ရက်တွေရုရှားရဲ့ယူကရိန်းစစ်ပွဲနဲ့တောင်တရုတ်ပင်လယ်ပြင်မှာတရုတ်ရဲ့လုပ်ရက်တွေဟာပြဋ္ဌာန်းချက်အခြေခံနိုင်ငံတကာတည်ငြိမ်မှုကိုပြပြစေတဲ့လုပ်ရက်ဥပမာတွေဖြစ်တယ်လို့သမ္မတဘိုင်ဒန်ကဆိုပါတယ်။ပြည်တိုင်းမြန်နေရာတွေမှာတင်းမာမှုနဲ့ပဋိပက္ခကိုအမေရိကန်ကလျှော့ချမှာဖြစ်ပြီးကုလသမဂ္ဂကြေညာစာတမ်းမှာပြောထားတဲ့လူခွင့်ရင်းနဲ့တန်ဖိုးတွေကိုထောက်ခံမှာဖြစ်တယ်လို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်။ဒီစည်းဝေးမှာတော့ရေနံပုံမှုထုတ်လုပ်ရေးကိစ္စကိုမဆွေးနွေးသေးပဲလာမယ့်လရင်းနှံထုတ်လုပ်တဲ့နိုင်ငံများအိုပက်အစည်းအဝေးမှာအဲ့ဒီကိစ္စကိုဆွေးနွေးမှာဖြစ်ပါတယ်။အဲ့ဒီအဖွဲ့မှာရုရှားနဲ့အီရန်တို့လည်းပါဝင်ကြပါတယ်
။အမေရိကန်ပြည်ထောင်စုဟာအရှေ့လယ်ပိုင်းဒေသမှာတင်းမာမှုတွေဖြစ်အောင်ရန်စနေတယ်လို့အီရန်နိုင်ငံဘက်ကဒီနေ့ဆက်ဆွဲလိုက်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့အရှေ့လယ်ပိုင်းဒေသတွင်းကအစ္စရေးနဲ့ဆော်ဒီအာရေဗျနိုင်ငံခီးစဉ်တွေပြီးဆုံးပြီးတရက်ကြာမှာပဲအီရန်ဘက်ကအခုလိုဆက်ဆွဲလိုက်တာပါ။အမေရိကန်အစိုးရဟာသူတို့ရဲ့မအောင်မြင်တဲ့အီရန်ကိုကြောက်ရွံ့တဲ့မူဝါဒကိုတဖန်ပြန်အသုံးပြုပြီးတော့ဒေသတွင်းမှာတင်းမာမှုတွေနဲ့ပဋိပက္ခတွေဖြစ်အောင်ဖန်တီးနေတယ်လို့အီရန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရနက်ဆာခနာနီကကြေညာချက်ထဲမှာပြောထားပါတယ်။ဒေသတွင်းမှာနိုင်ငံတစ်ခုခုကစီရေးအရာအကောင်လာအောင်တည်ဆောက်ပြီးဖြစ်ဖြစ်ကျူးကျော်ဝေရောက်ပြီးဖြစ်ဖြစ်ဒါမှမဟုတ်ချင်းကြောက်ပြီးတခြားနိုင်ငံတစ်ခုကိုလွှမ်းမိုးအနိုင်ယူဖို့ကြိုးပမ်းမှုတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ဘယ်လိုမှတီးခံသွားမှာမဟုတ်ဘူးလို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကမနေ့ကပြောပြီးတဲ့နောက်အီရန်ဘက်ကအခုလိုတုံ့ပြန်ခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်အတွက်တော့အဲ့ဒီအရှေ့လယ်ပိုင်းခီးစဉ်ဟာသူ့ရဲ့ပထမဆုံးအရှေ့လယ်ပိုင်းခီးစဉ်ဖြစ်ပြီးတော့ရုရှားသမ္မတဗလာဒီမီယာပူတင်ဇူလိုင်19ရက်နေ့အီရန်နိုင်ငံအီရန်မြို့ကိုမသွားခင်ရက်ပိုင်းအလိုမှာသွားရောက်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
။ယူကရိန်းတောင်ပိုင်းကမိုက်ကိုလိုက်မြို့ကို ရုရှားကဒုံးကျည်နဲ့တနင်္ဂနွေနေ့ကတိုက်ခိုက်လိုက်ပါတယ်။စစ်မှုနဲ့အခြေခံအဆောက်အုံပိုင်းဆိုင်ရာအဆောက်အဦတွေကိုရုရှားကပြစ်မှတ်ထားပြစ်ခတ်ခဲ့တာဖြစ်တယ်လို့ AP သတင်းဌာနကပြောပါတယ်။စနေနေ့တုန်းကတော့ရုရှားရဲ့သတင်းတူတွေနဲ့ဝါရောဖြန့်ကျက်တွေနဲ့ပတ်သက်ပြီးစိတ်ခံစားချက်အချုပ်ချာအာဏာမျိုးကိုခိုင်ခိုင်မာမာကျင့်သုံးကြဖို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကသူ့ရဲ့ပြည်သူတွေကိုနေ့စဉ်ပြောကြားတဲ့မိန့်ခွန်းမှာတိုက်တွန်းလိုက်ပါတယ်။ယူကရိန်းကိုစတင်တဲ့သတင်းနဲ့ဝါရဖြန့်ချီရေးတွေကိုရုရှားကမီဒီယာမျိုးစုံမှာဖြန့်ချီနေတာပါ။တခါတည်းမှာမီဒီယာတွေကသမျိုးကျလက်နက်တွေထက်ပိုပြီးလုံနိုင်ပါတယ်လို့ဇယ်လန်စကီကဆိုပါတယ်။လိန်ညာတာတွေချင်းချောက်တာတွေသတင်းအတုတွေနဲ့ရှိုးဝဲပူပေါင်းကြံစီမှုသတင်းတွေနဲ့ယူကရိန်းပြည်သူတွေရဲ့စီးလုံးညီညွတ်မှုကိုမဖြိုခွဲနိုင်ပါဘူးလို့သမ္မတဇယ်လန်စကီကပြောသွားခဲ့ပါတယ်။ယူကရိန်းရှေ့ပိုင်းဒွန်ဘတ်ဒေသမှာရုရှားတပ်တွေနဲ့ယူကရိန်းတပ်တွေကစနေနေ့မှာဆက်လက်တိုက်ခိုက်နေကြပါတယ်။ရုရှားတပ်တွေရဲ့ဒုံးကျည်နဲ့ပစ်ခတ်မှုကြောင့်ဒီနီပရိုမြို့မှာလူ3ယောက်သေဆုံးပြီး15ယောက်ဒဏ်ရာရရှိခဲ့တယ်လို့ရှူကုဖ်မြို့မှာလည်းလူ3ယောက်သေဆုံးခဲ့ကြတယ်လို့သက်ဆိုင်ရာဒေသအုပ်ချုပ်ရေးမှူးတွေကပြောပါတယ်။ယူကရိန်းလက်ပါကဗီနစ်တီယာမြို့မှာတော့လူ24ယောက်သေဆုံးခဲ့ရပါတယ
်။ဆာဗီယာနိုင်ငံကနေစစ်လက်နက်ခဲယမ်းပြီးကြောက်တွေတင်ဆောင်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားနေတဲ့ယူကရိန်းကုန်တင်လေရင်ဟာဂရီးနိုင်ငံမြောက်ပိုင်းမှာမနေ့စနေနေ့ညကပြတ်ကျသွားခဲ့ပါတယ်ဘင်္ဂလားဒေ့ရှ်ကာကွယ်ရေးဝန်ကြီးဌာနကဝယ်ယူခဲ့တဲ့ခရမ်းမီကြောက်17တန်ကိုတင်ဆောင်ပြီးသွားနေစဉ်မှာဂရီးနိုင်ငံမြောက်ပိုင်းကကာဝလာမြို့နားမှာပြတ်ကျခဲ့တာပါဒီလေရင်ပြတ်ကျတာကြောင့်လေမော်မှာပါတဲ့ယူကရိန်းလေရင်အမှုဒဏ်၈ယောက်လုံးသေဆုံးသွားခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်လေရင်ကိုအရေးပေါ်ဆင်းသက်ဖို့အတွက်လေရင်မှုကဂရီးလေကြောင်းအာဏာပိုင်တွေကိုခွင့်ပြုချက်တောင်းခဲ့ပေမဲ့အဲ့လိုတောင်းဆိုပြီးတိတ်မကြခင်မှာပဲလေရင်နဲ့အဆက်အသွယ်ပြတ်သွားခဲ့ပါတယ်။လင်းဟာပြတ်မကြခင်မှာမီးလောင်နေတာကိုတွေ့ခဲ့တယ်လို့မျက်မြင်သက်သေတွေကလည်းပြောပါတယ်။လင်းပြတ်ကျသွားတဲ့နားမှာနေတဲ့သူတွေကိုတော့အိမ်ထဲမှာနေပြီးသူတို့ရဲ့အိမ်တကားတွေနဲ့ပတင်းပေါက်တွေကိုပိတ်ထားဖို့အာဏာပိုင်တွေဘက်ကအကြံပေးထားကြပါတယ်။အဲ့ဒီပြတ်ကျတဲ့လင်းကိုမီးငိမ့်ဖို့သွားတဲ့မိသက်သမားတွေကတော့သူတို့ရဲ့နှကန်းတွေဆက်နေကြပြီးဘာကြောင့်အဲ့လိုဖြစ်တယ်ဆိုတာမသိဘူးလို့မိသက်တော်ဝန်ရှိသူတဦးကရိုက်တာသတင်းဌာနကိုပြောပါတယ်။ကနဦးသတင်းတွေမှာတော့ဒီလေရင်ဟာဂျော်ဒန်နိုင်ငံကိုသွားတာလို့ဆိုပေမဲ့အဲ့ဒီလေရင်ဟာဂျော်ဒန်ကိုစီဖြူဖို့အတွက်သွားတာဖြစ်တယ်လို့ရိုက်တာသတင်းဌာနကဖော်ပြပါတယ်ခင်ဗျာ
ဒီလေအမေရိကန်တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9393ညနဲ့9383ညပိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1509ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
်။ဥရောပတလောမှာအပူချိန်မြင့်တက်လာတာကြောင့်အာဏာပိုင်တွေကသတိပေးနေကြတဲ့အချိန်မှာစနေနေ့ကစပိန်မှာတော်ပြီးလောင်ခဲ့တဲ့အတွက်လူထောင်ပေါင်းများစွာကိုနေအိမ်တွေကနေရွှေ့ပြောင်းပေးခဲ့ကြပါတယ်။အပူချိန်114ဒီဂရီဖာရန်ဟိုက်ထိရောက်အောင်အပူချိန်မြင့်မားတဲ့နေ့ရက်တွေကြုံခဲ့ရပြီးတဲ့နောက်အခုလိုတော်ပြီးလောင်ခဲ့တာပါ။တပါနီးနီးကြာခဲ့တဲ့အပူချိန်မြင့်မားမှုကြောင့်အပူနဲ့ဆက်နွယ်ပြီးကွယ်လွန်သူ360ရှိခဲ့တယ်လို့ Carlos III ကျန်းမာရေး Institute ရဲ့စာရင်းတွေကပြပါတယ်။ဥရောပမြောက်ပိုင်းကကမ္ဘာလဲခီးသည်တွေကြားမှာထင်ရှားတဲ့စပိန်နိုင်ငံမြောက်ပိုင်းကမာလာဂါပြည်နယ်မှာမိသက်သမားတွေဟာတော်ပြီးကိုအနိုင်နိုင်ငိမ့်သက်နေကြရတာဖြစ်ပါတယ်။မီဂျက်စ်မြို့ကလူ3000ကျော်ကိုရွှေ့ပြောင်းပေးခဲ့ကြရပါတယ်တော်တော်များများကအားစားယုံတွေမှာခိုကိုနေထိုင်နေကြရပါတယ်ပေါ်တူဂီနယ်ဆကစပိန်နိုင်ငံ Extremadura ဒေသကတချို့ဒေသတွေမှာလည်းတော်ပြီးလောင်ခဲ့ပြီးမင်းကြီးတပ်ဖွဲ့စပိန်စစ်တပ်ရဲ့အရေးပေါ်တပ်ဖွဲ့ကိုချထားခဲ့ရပြီးရခိုင်ရင်းနဲ့ရေဖြန့်ချနေရပါတယ်မီယာဟက်တာအေက3000လောက်လောင်ကျွမ်းနေပါတယ်စပိန်နိုင်ငံရဲ့အလဲပိုင်းမှာလည်းနေရာတချို့မှာတော်ပြီးလောင်ကျွမ်းနေကြပါတယ်
အိန္ဒိယနိုင်ငံမှာနေစဉ်ကိုဗစ်ရောဂါကူးစက်မှုတွေလေးလအတွက်အမြင့်ဆုံးကိုရောက်နေချိန်မှာအစိုးရကကိုဗစ်တားဆီးရေးဆောင်ရွက်မှုတွေအပေါ်မှာကာကွယ်ပြောဆိုနေပါတယ်။စနေနေ့တနင်္ဂနွေ24နာရီအတွင်းကိုဗစ်အတည်ပြုလူနာ2000ကျော်ရှိခဲ့ပါတယ်။ဒါဟာဖေဖော်ဝါရီ20ရက်နေ့တည်းကဆိုရင်အများဆုံးအရေအတွက်ဖြစ်တယ်လို့ Rider သတင်းဌာနကသူတို့ရဲ့မှတ်တမ်းတွေအရပြောပါတယ်။အိန္ဒိယကျန်းမာရေးဌာနစီးရင်အရတညထဲမှာသေဆုံးသူ49ယောက်ရှိပြီးတော့ကိုဗစ်ကြောင့်သေဆုံးသူဥယျာဉ်စုစုပေါင်း5,200ကျော်သွားပြီဖြစ်တယ်လို့ပြောပါတယ်။ဒီလိုအချိန်ဒီမှာနိုင်ငံတော်ကကိုဗစ်ကာကွယ်ဆေးအလုံးရင်1ဘီလီယံထိုးပြီးသွားပြီဖြစ်ပြီးရွေရောက်ပြီးသူတွေအားလုံးအတွက်အဖြစ်ကာကွယ်ဆေးတွေလည်းထိုးဖို့လှုံ့ဆော်နေတယ်လို့အစိုးရကပြောလိုက်ပါတယ်။ပြီးကြတဲ့နှစ်ကစတင်ခဲ့တဲ့အိန္ဒိယနိုင်ငံရဲ့ကာကွယ်ဆေးထိုးတဲ့အစီအစဉ်ဟာကမ္ဘာပေါ်မှာအကျယ်ပြန့်ဆုံးတဲ့အချိန်ကြာဆုံးလှုံ့ဆော်နိုင်တဲ့အစီအစဉ်ဖြစ်ပြီးအိန္ဒိယဟာသမိုင်းမတိုင်သည့်တရက်ကိုစိုက်ထူနိုင်လိုက်တယ်လို့ဝ Wenjijo Narendra Modi garo chiju lai bare. Atai khani garo Wenjijo Modi ha kayoga ne patta bi siman khangwamu nyam chenge re lu soswe lai bido. India suya garo eri soswe jade gu pe cha lai bare. Kakwe ziri rega shise ya gai nongjo garo AstraZeneca company ga India na ngane ma tau de COVID shi kakwe ziri pche bido. Chana garo Covaxin ne Russia ga tau de Sputnik V lo pche bare. Bo suya garo nao ta Kusan Muri Mapi on Api Kago Zidi Tobo season ego shame yet low song about it, yeah?
The reeling I Ludu Lo Shamu are turning rainy mass, yet the Api dog here be Pipare. Tamra the outer dog here be Yakukama, Tamra at the boss, some tea, Nija Babi. Time be a Siboycha degalo, sell let Chung Tree near the Pipare. Sanabia Durega, Tamra, you know, we all can be then out Tamra, Godabia, Raja Pat Saha, Trapiga be Chatam Lindiga, Tamra Chica, now you get Araba. လူမျိုးရေးရကွဲပြားလေးရှိကြပေမဲ့ဆန္ဒပြဒူတွေဟာ Diri lingga pari mama amania ni ane sengania si ane raja pasai SLPB pari ga amania dia joya si tarap cebale. Tapi me tua yasa pasai mione zue mahami cedaja sanapia duri ga mecai cawu. Tambra emo winsi le cima sanapia duri ha tu ye kuba ingule misu kejarawa. Mr. Rani Wickme Singhi ha cima tar lu cawu lu caja le usu le cama suni nija le lu sanapia duri ye pioi sugu si duga ye piterin tanago pio bale.
Taiwan Tamra Sayan Wan Ha Lame No Malama Chimba Me Dizan Ra Yuika Buetra Badi Mesa Sion Yeligo Dini Satan Libido Ukraine Subwene Wiji Pombwa Muru Luka Badwan Sinko Murine Yen San Yajima Taiwan Yet Siwa Ya Janja Kanai Mu Shirarigo Chichu Pyocha Tage Mare Sayan Wan Ne Tuya Democratic Tota Yi Party DBB Party Nine The Townsay Tamra Yuika Buene Palima Yuika Buema Abiata Nayaga Chimabe Adiga Dai Kan Party Pite Kumanen Party Gale The Townsay Shit Muron Was Yuika Buene Kong ကယောဂလွန်ကာလဟာစိန်ခေါ်မှုတွေနဲ့အခွင့်အရေးတွေအပြစ်ဖြစ်တယ်လို့သမ္မတဆိုင်ကဒီပီပီပါတီရဲ့နှစ်စဉ်ပါတီညီလာခံမှာပြောကြားလိုက်ပြီးတော့ရုရှားကိုယူကရိန်းရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တာနဲ့ကမ္ဘာလုံးဆိုင်ရာငွေကြေးဖောင်းပွားမှုအဆမတန်ဖြစ်နေတာတွေကိုလည်းဥမာပေးသွားခဲ့ပါတယ်။ဒါပေမဲ့ထိုင်ဝမ်ရဲ့စီးပွားရေးအခြေခံတွေကကောင်းမွန်ပြီးလုပ်ငန်းတော်များများဟာကမ္ဘာ
ဒီနေ့ညပိုင်းအတွက်ထိတ်တန့်ရောက်တဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့ကိုရနိုင်တို့ပြောပြပေးခဲ့တာပါရှင်။ကျမတို့ရဲ့ VOE Radio အစီအစဉ်တွေကိုရုပ်သံနဲ့လည်းဖြည့်ဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VOE ရဲ့ Facebook စာမျက်နှာ VOE Burmese News နဲ့ VOE ရဲ့ website စာမျက်နှာ burmese.voanews.com တို့ကနေဖမ်းယူကြည့်ရှုနားဆင်နိုင်ပါတယ်။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသဘာဝပတ်ဝန်းကျင်ဆိုင်ရာစောင့်မတ်ပုံနဲ့စကြင်ပါတယ်။ပြင်သစ်တောင်ပိုင်းမှာမိုးကောင်ရေရှားတဲ့ပြဿနာရှိနေတဲ့အတွက်စိုက်ပျိုးရေးလုပ်ငန်းလုပ်သူတွေအတော်ကလေးကိုဒုက္ခရောက်နေရပါတယ်။ကောက်ပဲတိနံအထွက်နှုန်းဟာဒီနှစ်မှာ90ရာခိုင်နှုန်းလောက်ကျဆင်းမယ်လို့လဲသမားတွေခန့်မှန်းနေတဲ့အကြောင်း AP သတင်းကိုအခြေခံပြီးတော့မဆုမြတ်မွန်ပြောပြပေးပါမယ်ရှင်
။ပြင်သစ်နိုင်ငံတောင်ပိုင်းမှာ AHB လို့အတူကခေါ်တဲ့ Alpdot Bovant ဒေသဟာနေကြာခင်းတွေခရမ်းရောင် Lavender ပန်းခင်းတွေကြောင့်ကြော်ကြားတဲ့ဒေသတစ်ခုဖြစ်ပါတယ်။အခုနှစ်မှာတော့မိုးကောင်ရေရှားနေတာကြောင့်နေကြာပင်တွေအစွမ်းကုန်မပွင့်နိုင်ကြသလိုလာဗန်ဒါပန်းခင်းတွေမှာလည်းအပင်တွေမပေါက်ဘဲကွက်တီကွက်ကြဖြစ်နေပါတယ်။မာဆေးမြို့အရှေ့ပိုင်းမှာရှိတဲ့ပီယရူစိုက်ချံမှာနေကြာနဲ့တီးနှံတွေကိုစိုက်ပျိုးလာတာမျိုးဆက်60ရှိနေပါပြီ။ဒီနှစ်သူတို့စိုက်ချံမှာတော့အရင်နှစ်တွေရဲ့ထက်ဝက်လောက်ပဲရိတ်သိမ်းနိုင်မယ်လို့ချန်ပိုင်ရှင်ကပြောပါတယ
်။les récoltes cette année en fourrage on est entre moins 30 et moins
50. ဆာဆာထွက်တာဒီနှစ်30ရာခိုင်နှုန်းကနေပြီးတော့90ရာခိုင်နှုန်းထိကိုကျသွားပါတယ်။ကောက်ပဲတိနှံတွေလည်းအတူတူလောက်ပါပဲ။အရင်နှစ်တွေထက်40ရာခိုင်နှုန်းလောက်အထွန်းနှုန်းကျပါတယ်။နေကြာအထွန်းနှုန်းလည်းကျမှာပါ။လူရဲရေကိုရေသွဲတန်းပြီးရင်တော့မှ20ရာခိုင်နှုန်းလောက်အထွန်းနေပါလိမ့်မယ်။ရေသွဲကဈေးကလည်းတိတ်များပါတယ်။အမြတ်ဘာမှကျမှာမဟုတ်ပါဘူး
။မိုးကောင်ရေရှားနေတဲ့အတွက်၆သွေးနေတဲ့အပင်တွေကိုပို့ပြီးတော့ရေပေးနေရလို့ကုန်ကြစီတော်တော်လေးများနေပြီလို့သူကပြောပါတယ်။ဒီစိုက်ပျိုးခြံနဲ့တိတ်မဝေးတဲ့ Laplon စိုက်ခြံမှာလည်း မိုးခေါင်ပြီးတဘာဝရှင်မရတဲ့အတွက်ရေသွဲတန်းပေးနေရပါတယ်။အဲ့လိုရေပေးရတဲ့စရိတ်ကိုစိုက်ပျိုးချံပိုင်ရှင်တိုင်းကအကုန်ကျခံနိုင်ကြတာမဟုတ်ပါဘူး။
Le problème c'est les endroits où il y a pas eu d'eau. Où il y a pas d'eau c'est catastrophique.
ရေလုံးဝမရတဲ့နေရာတွေကပြဿနာပါ။ရေများတော့ကောက်ပဲတီးနေအထွက်နှုံလဲကြပါလေ။ရေကောင်းကောင်းမရတဲ့တီးနေမင်းတွေကထွက်လာတာကိုသုံးပိုင်းခွဲရမယ်ပုံဖြစ်နေပါလေ။ရေမွှေးအတွက်စိုက်ပျိုးတဲ့လာဗင်ဒါလိုအပင်တွေလည်းတော်တော်လေးအခြေအနေဆိုးနေပါလေ။ဒီနှစ်လုံးဝရေသိမ်းနိုင်မှာမဟုတ်ပါဘူး။ဘာတီးနေမှာမထွက်ရင်စိုက်ပျိုးကုန်ကြစရိတ်ပြန်ရမှာမဟုတ်တဲ့အတွက်တော်ကြီးဒုက္ခရောက်ကြမှာပါ
။ပြင်သစ်နိုင်ငံဟာကမ္ဘာမှာလာဗင်ဒါအများဆုံးထုတ်လုပ်တင်ပို့တဲ့နိုင်ငံဖြစ်ပါရဲ့။အခုလိုနေရာဒီအချိန်တွေမှာမျက်စိတဆုံခရမ်းရောင်မြင်ရတဲ့လာဗင်ဒါပန်းပင်တွေကြောင့်ကမ္ဘာတဝန်းကခီးသွွားဧည့်သည်တွေဒီနိုင်ငံကိုလာလေကြလေရှိပါတယ်အခုတော့ရေစာနေတဲ့လာဗင်ဒါပင်တွေအရင်လိုမလှနိုင်ကြတော့ပါဘူးမှတ်မိရသလောက်အခြေအနေအဆိုးဆုံးဖြစ်တယ်လို့လာဗင်ဒါပန်းပင်စိုက်ပျိုးသူတွေကပြောပါတယ
်La sécheresse c'est vraiment quelque chose cette année de très remarquable ça fait 30 ans qu'on a les
ဒီနေ့မိုးကောင်ရေရှားတာကဘယ်နှစ်ကနေမှမတူပါဘူးကျွန်တော်တို့စိုက်ပျိုးနီးတဲ့လွန်ခဲ့တဲ့အနှစ်30လုံးစိုက်ပျိုးလာခဲ့တာဒီနှစ်ကတော့အဆိုးဆုံးပါပဲမိုးကြီးတဲ့နှစ်တွေကတော့ထားပါတော့ဆယ်နှစ်မှတစ်ခါလောက်ပဲမိုးကြီးတက်တာပါဒီနှစ်မိုးခေါင်ရေရှားတာကတော့တကယ်ကိုဒုက္ခရောက်ကြပါတယ်အရင်နှစ်တွေရဲ့ထက်ဝက်လောက်ပဲတည်နေတွေထွက်ပါလိမ့်မယ
်ပြင်သစ်နိုင်ငံအပါအဝင်ဥရောပနိုင်ငံတွေမှာဒီနှစ်အပူတန်းကိုပိုပြီးခံစားနေကြရပါတယ်နွေရာသီလတွေမှာအရင်နှစ်တွေထက်ကိုပိုပြီးပူပြင်းတဲ့ဒဏ်ကိုခံကြရမယ်လို့မိုးလေဝသပညာရှင်တွေကလည်းခန့်မှန်းထားကြပါတယ်တကယ်လို့သာအခုလိုမိုးခေါင်ရေရှားပြီးတော့ပူပြင်းခြောက်သွေ့တဲ့ဒဏ်ကိုနှစ်တိုင်းခံရမယ်ဆိုရင်တော့နေဂျာနဲ့လာဗင်ဒါပင်စိုက်ပျိုးသူတွေရှေ့လျှောက်အခက်ကြုံရမယ်လို့ပြောပါတယ်အခုလိုရာသီဥတုပြောင်းလဲဖောက်ပြန်မှုတွေကြောင့်သဘာဝပတ်ဝန်းကျင်ကိုထိန်းသိမ်းဖို့ပိုပြီးအရေးကြီးနေပြီလို့ပတ်ဝန်းကျင်ထိန်းသိမ်းသူတွေကလည်းသတိပေးနေကြပါတယ်ရှင်
မဆူမြေမှာရှင်အခုဆက်ပြီးတော့ဗြိတိန်မှာဂျာပန်မျိုးစိတ်အစ်စ်တစ်မျိုးတွေ့တဲ့အကြောင်းကိုဆက်အောင်ပါကြီးမားတဲ့ဂျာပန်မျိုးစိတ်အစ်စ်တတိယတစ်မျိုးကိုဗြိတိန်မှာရှိတဲ့ Q တော်ဝင်ရုပ်ခပြတာဥယျာဉ်ကသုတေသနပညာရှင်တွေနဲ့ဘိုလီးဗီးယားကသုတေသီတွေကပူးပေါင်းပြီးတော့ဖော်ထုတ်လိုက်တဲ့အကြောင်းကိုတော့ AP သတင်းဆောင်မကိုအခြေခံပြီးဥတ္တမောင်တန်းပြောပြပေးပါမယ်ရှင
်သူတို့မှာရှိတဲ့ဂျာပန်အကြီးကြီးကကြည်ရတာကွဲပြားနေတယ်လို့ Q တော်ဝင်ရုပ်ခပြတာဥယျာဉ်ရဲ့သုတေသီတွေထင်ကြတာကကြားပါပြီဒါပေမဲ့မွေးမျိုးနမူနာကမရှိတာကြောင့်တက်တည်ပြမှုကခက်နေကြပါတယ်။အရင်တုန်းကတော့အဲ့ဒီလိုဂျာပန်အကြီးကြီးကအမျိုးအစားနှမျိုးပဲရှိတာပါ။အခုတော့တတိယမျိုးကို Victoria Boliviana မြန်မာလိုဆိုရင်တော့ Victoria Boliviana လို့တောင်နာမည်ပေးလို့ရသွားကြပါပြီ။ကျူးရဲ့ American သုတေသနအဖွဲ့ခေါင်းဆောင် Dr. Alex Monroe ကအခုလိုပြောပြပါတယ်
။ So it grows in very fertile mud.But in a relatively deep water.
ဂျာပန်ရှုပ်မြေမှာကြီးပါတယ်3မီတာကနေ5မီတာနဲ့ရေမှာပွင့်နေဘိုလီးဗီးယားနိုင်ငံမြေကြီးတွေရဲ့ကမ်းစက်မှာပေါက်ထားဗျအမေဇုန်ပြည်ရဲ့လက်ထက်တစ်ခုဖြစ်တဲ့ဘိုလီးဗီးယားပြည်အမေဇုန်တစ်တောနယ်မြေမှာရှိတဲ့မာမရီမြစ်မှာပေါက်ထားဗျအပင်ရဲ့အဆေ့ကဘဲစီရွယ်ကနေ3-4လအတွင်းကုလိုအကြီးဖြစ်လာတာပ
ါ1852ခုနှစ်မှာယုခဗေဒပညာရှင်တဦးကအဲ့ဒီဂျာမျိုးနမူနာကို Q ဥယျာဉ်ကိုယူလာခဲ့ပါတယ်အဲ့ဒီတုန်းကဒီယုခဗေဒဥယျာဉ်ရဲ့နောင်ရေးကမရေရတော့နန်းတော်ကတတိထားမိအောင်ဂျာပန်ကြီးရဲ့နာမည်ကိုတော်ဝင်နာမည်တစ်ခုဖြစ်တဲ့ဝစ်တိုရီယာလို့အမည်ပေးခဲ့တာပါဒီဂျာပန်မျိုးစိတ်ကကျူးဥယျာဉ်ရဲ့အပင်စုဆောင်ရေးဌာနဆေးမှာရှိနေခဲ့တာ198နှစ်ရှိသွားခဲ့ပါပြီဘိုလီးဗီးယားနိုင်ငံအမျိုးသားတစ်ပင်တဲ့ဥစုဆောင်ရေးဌာနမှာတော့ဆယ်စု၃စုရှိသွားခဲ့ပါပြီဒေါက်တာအလက်စ်ပွန်ရိုကအခုလိုဆက်ပြီး
And the flowers are this, they're about 20-25 centimeters across. It's amazing.
Javaniya, nisega ni nisega centimeter chee shi bae. Panu yaw yin ga ni phyo u pyaw ni bya. Anho sia pwin chat di ni bya.
Lungae de de paw anin nge ga do, na nai ga na tha tha ga tu de thi rue ha, tu lo ma shi ni ja de di Japan a chi chi ha, long wa kwe pya de myo sait phit ni da la so ra go, pu paw san sit khae ja ba de.ဝီတိုရီယာဘိုလီးဗီးယားနာလို့အမည်ရတဲ့ဒီဂျာပန်မျိုးအစေ့ကိုကျူးအရင်ကိုပို့ပေးပြီးတခြားမျိုးနဲ့အတူရှင်တွဲပြီးကြီးလာတဲ့အထိစိုက်ခဲ့ကြတာပါအပင်ရဲ့ဗီဇာရုပ် DNA ကိုလည်းစစ်ဆေးခဲ့ကြပါတယ်ဒေါက်တာမော်ရိုးကအခုလိုပြောပါတယ
် The aim of the flowering is giant water lilies is to capture a beetle so they produce
ဒီဂျာပန်ကြီးရဲ့ရွေချက်ကဘိုးတော်မာတွေကိုဖမ်းဖို့ပါအခုအများကြီးထုတ်ပြီးတော့ဘိုးတော်မာအကောင်တွေကိုဆက်ဆောင်ပါတယ်အကောင်တွေဝင်သွားတဲ့အခါမှာပန်းဝေးယုံနဲ့ချုံလိုက်ပြီးပေးလိုက်ကြပြတရေကြဖန်တာပြီးမှပြန်ခွင့်ပေးလိုက်ပါဒီအတွင်းပိုးကောက်မှာပန်းဝေးမုံတွေကပ်ပါသွားတာပေါ့နောက်အပင်ဝင်သွားတဲ့အခါဝေးမုံတွေကပြန်သွားတာပေါ့ဘိုလီးဗီးယားမှာရှိတဲ့ဂျာကပုံစံကွဲပါတယ
်ယူဦးရင်ဟာ ဂျပန်ကြီးသုံးမျိုးကိုတွေ့နိုင်တဲ့တစ်ခုတည်းသောနေရာဖြစ်တယ်လို့ပြောကြပါတယ်ဝစ်တိုးရီယာဂျပန်ကိုတစ်ခုနဲ့တစ်ခုဘေးမှာရှင်းလို့ဒီဥယျာဉ်မှာလားလေကြသူတွေမြင်နိုင်နေပါပြီခင်ဗျာ
ပြည်ထောင်စုချာပန်မျိုးစိတ်တမျိုးဖော်ထုတ်လိုက်တဲ့အကြောင်းဦးတင်မောင်တန်ပြောပြပေးတာပါရှင်အခုဆက်ပြီးတော့ဒီရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးအခြေအနေတွေဘယ်လိုရှိသလဲဆိုတာကိုကြည့်ကြအောင်ပါဘန်ဂလားဒေ့ရှ်ဒုက္ခသည်စခန်းဒီမှာခိုးလုံနေတဲ့ရိုဟင်ဂျာတွေနေရပြန်ရေးအစီအစဉ်တွေကိုစဖို့အတွက်ကုလလူခွင့်ရေးကောင်စီကမြန်မာနိုင်ငံကိုအခုလဆော်ပိုင်းတုန်းကတိုက်တွန်းလိုက်ပါ
ပြီးခဲ့တဲ့ဇူလိုင်လ9ရက်နေ့ကကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှမြန်မာနိုင်ငံရဲ့အရေးကိုမဲခွဲစရာမလိုဘဲနဲ့တညီညွတ်ထဲဆုံးဖြတ်အတည်ပြုလိုက်တာဖြစ်ပါတယ်။အဓိကဆုံးဖြတ်ချက်တွေကတော့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေထဲမှာခိုလုံနေရတဲ့ရိုဟင်ဂျာဒုက္ခသည်တွေဘေးကင်းလုံခြုံစွာဂုဏ်သိက္ခာရှိရှိနဲ့နေရပြန်နိုင်ရေးအစီအစဉ်တွေစတင်မှုမြန်မာနိုင်ငံကိုတိုက်တွန်းလိုက်တာနဲ့မြန်မာနိုင်ငံအတွင်းမှာအထူးသဖြင့်ရိုဟင်ဂျာတွေနဲ့တခြားလူနည်းစုတိုင်းရင်းသားတွေအပေါ်လူခွေချိုးဖောက်မှုတွေပြင်းပြင်းထန်ထန်ဆက်လုပ်နေပြီးဒီလူခွေချိုးဖောက်မှုတွေကိုနိုင်ငံတကာအနေနဲ့လွတ်လပ်တရားမျှတမီပွင့်လင်းမြင်သာမှုရှိတဲ့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နိုင်ဖို့တောင်းဆိုလိုက်တာဖြစ်ပါတယ်မြန်မာနိုင်ငံအနေနဲ့ကုလသမဂ္ဂနဲ့အပြည့်အဝပူးပေါင်းဆောင်ရွက်ဖို့နောက်လွတ်လပ်တဲ့နိုင်ငံတကာအချက်အလက်ရှာဖွေကော်မရှင်ကနေတင်သွင်းတဲ့အကြံပြုချက်တွေအကောင့်ထဲပေါ်လာတဲ့ပတ်သက်ပြီးကုလလူခွင့်ဆိုင်ရာမဟာမင်းကြီးယုံကစောင့်ကြည့်လေ့လာခွင့်ပေးဖို့တောင်းဆိုတာဖြစ်ပါတယ်။အခုလိုမြန်မာနိုင်ငံရဲ့အရေးကုလလူခွင့်ကောင်စီရဲ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံမပါဘဲတစ်ဖက်သက်ဖြစ်တဲ့အတွက်လက်မခံနိုင်ဘူးလို့မြန်မာစစ်ကောင်စီနိုင်ငံသားရေးဝန်ကြီးဌာနကတုံ့ပြန်ထားပါတယ်။မြန်မာနိုင်ငံတွင်လူခွေချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးမှုတွေလုပ်နိုင်ရေးကုလလူခွေကောင်စီရဲ့တိုက်တွန်းတောင်းဆိုချက်အပေါ်မြန်မာရိုဟင်ညာများအဖွဲ့ UK ရဲ့ဥက္ကဋ္ဌလက်ရှိမြန်မာစစ်တပ်ကိုအာဂျင်တီးနားတရားစွဲဆိုမှုတွေမှာဥဆောင်နေတဲ့ဦးထွန်းခင်ကအခုလိုတုံ့တက်ပါတယ
်လူခွေကောင်စီကနေဒီလိုဆုံးဖြတ်ချက်ရတဲ့ဟာပေါ်ကြိုးစားတယ်ဒါကတကယ့်ကိုမြန်မာနိုင်ငံအတွက်လိုအပ်နေတဲ့အဓိကအချက်ပေါ့နော်ဒီစစ်အာဏာသိမ်းကောင်စီကပေါ့နော်ဒီလိုရိုဟင်ဂျာအပါအဝင်လူနည်းစုအလုံးကိုရက်စက်မှုပေါင်းစုံအခုနိုင်စင်နဲ့အမျှကျွန်တော်တို့နိုင်ငံသူနိုင်ငံသားအလုံးကိုတပ်ဖြတ်မှုတွေလုပ်နေတယ်ရာဇဝတ်မှုတွေကျူးလွန်နေတယ်အဲ့ဒီအတွက်ကြောင့်နိုင်ငံတကာနဲ့စုံစမ်းစစ်ဆေးကော်မရှင်ဖွဲ့ပြီးတော့ပို့ပေးဖို့အရေးတကြီးလိုအပ်တယ်အဲ့ဒါကိုကျွန်တော်တို့ထောက်ခံတယ်ဒီဘက်မှာတခါကျွန်တော်တို့ကEU နိုင်ငံနဲ့ UK US စတဲ့ဒီနိုင်ငံတွေကိုလည်းကျွန်တော်တို့လော်ဘီလုပ်ဖို့ကြိုးစားနေပါတယ်အဲ့ဒါအဓိကတော့ဒီနိုင်ငံတွေ support လုပ်ဖို့အများကြီးလိုအပ်တယ်။တကယ်တမ်းကဒီစီအာမာသိန်းကောင်စီကတော့အကုန်လုံးကိုငင်းပယ်မှာပဲလေ။သူတို့ကကြားဆွဲမှုကျူးလွန်ထားတယ်ဆိုတော့အရင်တုန်းကလည်းဒီလိုငင်းဆန်မှုတွေရှိတယ်။အခုလည်းငင်းဆန်ပါပဲ။ဒါပေမဲ့ဒါကိုကျွန်တော်တို့နိုင်ငံတကာမှာရှိနေတဲ့ရိုဟင်ဂျာအပါအဝင်လူနည်းစု activists တွေပြီးတော့အထူးသဖြင့် National Unity Government အမျိုးသား Union အစိုးရအားလုံးပူးပေါင်းပြီးတော့ကျွန်တော်တို့ Unified Voice ဆိုတဲ့တပ်တန်တဲ့ထွက်ပြီးတော့ဒါတွေကိုတွားပေးဖို့အများကြီးလိုအပ်တယ်ကျွန်တော်တို့တွားပေးဖို့လေကျွန်တော်တို့ရိုဟင်ဂျာတွေပါလေဆန်ကျွန်တော်လုံနေပါရာဇဝတ်မှုကျူးလွန်ထားတဲ့စီရဇဝတ်အုပ်စုကိုပေါ့နော်ဖန်ဝရန်တွေပါတွေထုတ်ပြီးတော့သူတို့ကိုအင်တာပိုလ်ကနေဖမ်းဖို့အဲ့လိုဖန်ဝရန်တွေပါတွေထုတ်ဖို့အစီအစဉ်တွေတော့ရှိတယ်အထူးသဖြင့်ဒီမှာလိုအပ်တာကတော့UN Security Council ကကုလသမဂ္ဂလုံခြုံရေးကောင်စီကနေICC referral လုပ်ဖို့လေလိုအပ်တယ်တစ်ဖက်မှာကျွန်တော်တို့ရိုဟင်ဂျာနဲ့ပတ်သက်လို့ ICC မှာလည်းအမှုတစ်ခုရှိတယ် ICJ မှာတခု genocide အမှုရှိတယ်လူပြောတော့တပ်ဖြတ်မှုနဲ့ပတ်သက်တဲ့အမှုပေါ့နော်ဒီအမှုတွေအားလုံးကိုသူတို့ရင်ဆိုင်နေရတယ်ဒီလို universal jurisdiction လို့ခေါ်တဲ့ဒီလိုအမှုတွေပေါ့နော်ကျွန်တော်တို့အမျိုးတခြားနိုင်ငံတွေမှာလည်းဒီလိုအမှုတွေအများကြီးဖွင့်ပို့လို့မယ်အဲ့လိုအမှုတွေဖွင့်မှာတကားတွေကိုနိုင်ငံတကာမှာသွားဖို့လာဖို့ပို့ပို့ပြီးပိတ်ပင်သွားမယ်ပြီးတော့ဘေးသွားသွားသူတို့ဖမ်းနိုင်တဲ့အနေထားလောက်ကိုကျွန်တော်တို့လုံနိုင်ဖို့လိုအပ်တယ်။အဲဒါကိုလုံနိုင်မယ်လို့ကျွန်တော်မျှော်လင့်နေတယ
်။ရိုဟင်ဂျာတွေပေါ်မှာလူမျိုးတုံးသက်ဖြတ်မှုဖြစ်နေအမေရိကန်ပြည်ထောင်စုကနေတရားဝင်သတ်မှတ်မှုခံရလောက်အောင်လူခွေချိုးဖောက်မှုတွေကိုအကြီးအကျယ်ခံခဲ့ရတဲ့သိမ်းနေကြည့်တဲ့ရိုဟင်ဂျာမွတ်စလင်တွေဟာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေထဲမှာခိုလုံနေထိုင်နေရတာ၅နှစ်ကျော်လာပြီဖြစ်ပါတယ်။သူတို့နေရရင်ကိုပြန်ဖို့အရေးကမျှော်လင့်ချက်မဲ့နေတဲ့အချိန်မှာအခုလိုမျိုးသူတို့တွေနေရကိုပြန်ဖို့နိုင်မှုအစီအစဉ်တွေပြန်ပြီးစပါလို့ကုလလူခွင့်ကောင်စီရဲ့မြန်မာနိုင်ငံပေါ်တိုက်တွန်းတောင်းဆိုချက်အပေါ်ရိုဟင်ဂျာဒုက္ခသည်တွေကကြိုဆိုပါတယ် ဒုက္ခသည်စခန်းတွေထဲမှာမနေကျင်တော့ဘူးရိုဟင်ဂျာတွေဟာအနေရက်ကိုအမြန်ဆုံးပြန်လိုပါပြီဒါကြောင့်နေရက်ပြန်ရေးအစီအစဉ်တွေကိုစနစ်တကျစတင်ပါတော့လို့တောင်းဆိုလာသူကတော့ဘင်္ဂလားဒေ့ရှ်ကော့စ်ဘဇားခရိုင်ကကုတုပလောင်ဒုက္ခသည်စခန်းအမှတ်9မှာခိုလုံနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်ကိုအောင်မြိုင်ဖြစ်ပါတယ်
ကျွန်တော်ပြင်ပအစင်တင်းရှိပါတယ်အစင်မျိုးကျွန်တော်ရောက်ခဲ့တဲ့ကနေမြန်မာနိုင်ငံကနေရောက်ခဲ့တဲ့ကနေနောင်နီကားကျွန်တော်တို့ပြင်ပအစင်တင်းရှိပါတယ်ဒါပေမဲ့ကျွန်တော်တို့ကိုကော်ဖို့လူမရှိဘူးသိနေတယ်ကျွန်တော်အသက်သာဝင်ယူဖို့လူမရှိဘူးသိနေတယ်အဲမြန်မာဘက်ကကျွန်တော်တို့ဒီမှာဘင်္ဂလားဒေ့ရှ်ကနေလူဦးရေရှိသေးတော့စီးရင်ကိုပို့ပေးလိုက်တာရှိတယ်အဲ့ဒီစီးရင်ကြီးကတော့ငါးနီးမှာအပြည့်အဝစီးကြိုက်အောင်လုပ်ပေးတာတော့ကျွန်တော်မသိဘူးအနည်းဆုံးတော့အတန်တော့ကောဖို့ဆန်တာရှိနေဆိုလို့ဆိုရင်အဲ့ဒီလူကြီးစီးရင်ကိုစီကြဲလို့ဒီစီရမှာဒီရှင်းတော့အခုလူကြီးစီးရင်တော့အဲစီကြဲမပြီးနိုင်ဘူးဆိုလို့ဆိုရင်တန်တော့ကိုသူတို့ကတကယ်တဲ့အဲခေါ်နေလားမခေါ်ဘူးလားဆိုတာဒါကတော့တန်တော့တန်တရားပြင်းနေတယ်တန်တော့လောလောဆယ်ယူခြင်းနဲ့ညာဘူ
းဟုတ်ကဲ့တန်တ
ော့ကပြင်ချင်းနဲ့ပြင်ချင်းနဲ့ဒီဒါပေမဲ့တန်တော့ကိုခေါ်ဖို့တာဝန်ယူဖို့လူကမရှိဘူးပြင်းနေတယ်တန်တော့ဂုံတိတ်ကရှိရှိဘေးကင်းလုံးချုံသွားတန်တော့ပြင်ဖို့အဆင်ပြေရှိတယ်တန်တော့ကအမြင်ဆုံးခေါ်ပါလို့တန်တော့ကဆန်တာလေးတော့ပို့ပြီဒါပေမဲ့တန်တော့အခုအချိန်တိတိတန်တော့ကိုငယ်ရက်တည်းကိစ္စစက်ကင်ကိုတာဝန်ယူဖို့အဲဘေးဌာနမှာတန်တော့မထွေးတော့ဘူးတန်တော့နဲ့ထွေးဆုံးတာလည်းမရှိဘူးဘာမှငင်းနေတာလည်းမရှိဘူးလက်ရှိအချိန်တိသူတို့ကျွန်တော်နဲ့ညီမလို့မရှိဘူးသူတို့လည်းကျွန်တော်ဒီတိုင်းတလူလို့ပြန်လဲရမှာတော့သူတို့အဲ့လိုမျိုးညီနိုင်နေဆိုလို့ဆိုရင်ကျွန်တော်အပြည့်စုံအပြည့်ပြန်မှာပါ
ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားခရိုင်နယ်ကဘာလူခါလေးဒုက္ခသည်စခန်းအမှတ်30မှာခိုလုံနေထိုင်တဲ့ဥစောမြင့်ကလည်းနေရက်ကိုသူတို့အမြန်ဆုံးပြန်ကျင်ကြပြီးတော့သူတို့နေရက်ပြန်ရောက်တဲ့အချိန်မှာတော့လွတ်လပ်စွာလှုပ်ရှားသွားလာခွင့်လို့နိုင်ငံသားအခွင့်အရေးကိုအပြည့်အဝရဖို့လိုလားတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့သဘောထားကိုအခုလိုပြောပြပါရစေ
ကျွန်တော်တို့ကတော့တော့ရှိနေတာကျွန်တော်ကခုခုပြည်တော်ဆိုနေတာမဟုတ်ဘူးနေရက်ကိုအမြန်ဆုံးနည်းနဲ့အစောတည်းပြန်ပြင်တယ်လူတိုင်းပြန်ပြင်တယ်ဒီမှာဒုက္ခတွေစကားမှရှိနေတယ်မြေဇဝင်ကဒုက္ခတွေအားလုံးကသရုပ်မကြံပြန်ပြင်တယ်ဒါပေမဲ့မြန်မာနိုင်ငံဆွေးနွေးဖက်ကအပြုသဘောဆောင်တဲ့လုံခြုံချက်ကြီးလုံခွင့်တော့လူလိမ့်တယ်ခင်ဗျနံပါတ်၁အချက်ကဒီမှာ IDD စကားမှနေနေတဲ့ဘောင်းများစွာချလာပြီးတဲ့ဒီလူတွေကိုနေရာကျူးပြန်ပူဖို့ကကောဆောင်ရရပါမယ်။နမန်အချက်ကကျွန်တော်ဒီမှာဘယ်ကနေဒုက္ခတွေရောက်နေတဲ့လူတွေမှာအခြေခံဒုက္ခတွေပေါ့နော်။ basic crisis လူလာကြတော့လာတဲ့နိုင်ငံသားအခွင့်အရေးနောက်တစ်ခါလူလာကြပြည်သင်္ကြန်ခွင့်မေရရင်းကိုပြန်နိုင်ရေးဆိုတော့ဒီအချက်၃ချက်အခြေခံမူ၃ချက်ပေါ်မှာအခြေခံပြီးတော့ဒီလိုနိုင်ငံသားကအတွက်ချီးရီနိုင်ငံသားအသက်ရောင်းတာအမကန်တိမေရှင်ရဲ့တရားမချကျွန်တော်သူတို့ကဘယ်လောက်ပဲပြောပြောအမေဒီတနစ်တော့မလိုပါဘူးဒီလူတွေကအဲ့လိုကြမြန်မာနိုင်ငံကိုပြန်မဲ့လူတွေကနော်
ဆီယနာတင်ခံထားရတဲ့မြန်မာနိုင်ငံဘက်ကိုပြန်ရင်ရောရိုဟင်ဂျာဒုက္ခသည်တွေအတွက်ခိုင်မာတဲ့လုံခြုံမှုပေးနိုင်ပါမလားဆိုတော့ကိုလည်းရိုဟင်ဂျာဒုက္ခသည်တွေကစိုးရိမ်နေကြဆဲဖြစ်ပါတယ်ရိုဟင်ညာဆိုတဲ့အတုံးကိုလက်ခံမထားတဲ့မြန်မာနိုင်ငံဘက်ကတော့ဘင်္ဂလားဒေ့ရှ်ဘက်ကိုတင်းရှောင်သွားတဲ့ရိုဟင်ညာမွတ်စလင်တွေကိုပြန်ပြီးတော့မှစီစစ်လက်ခံနိုင်ရေးကုလပါဝင်မြန်မာဘင်္ဂလားနှစ်နိုင်ငံကြားညှိနှိုင်းဆွေးနွေးနေတယ်လို့ဆိုထားပါတယ်။လက်တလုံးမှာတော့မြန်မာနိုင်ငံမှာရိုဟင်ညာတွေအပေါ်လူမျိုးတုံးတက်ဖြတ်တဲ့ဆိုပြီးဂမ်ဘီယာနိုင်ငံကဆွဲဆိုထားတဲ့အမှုနဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့ကန့်ကွက်ချက်ကိုအပြည်ပြည်ဆိုင်ရာတရားရုံး ICC ကဇူလိုင်လ22ရက်နေ့မှာအဆုံးဖြတ်ပေးမှာဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်ရှင်။
VOA ဝိုင်းတော်သူမတ်စုမွန်ဆက်သွယ်မြင်းမြန်းထားတာပါရှင်။ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလိုတဲ့စာရေးသားဆက်သွယ်လိုတဲ့ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ VOA Facebook Messenger ကနေလည်းစာရေးသားဆက်သွယ်နိုင်ပါတယ်ရှင်
။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေ၊သတင်းဆောင်မတွေကို email သတင်းလောင်းဖြစ်တဲ့ VOA ပရိသတ်တွေကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီ email သတင်းတော်ကို Facebook စာမျက်နှာကနေပြီးတော့လွဲ့လွဲ့ကူကူတောင်းယူနိုင်ပါသေး။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းတော်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါသေး။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ် email သတင်းတော်ဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့ email သတင်းတော်တောင်းယူနိုင်ပါသေး။နောက်တစ်နေ့ကတော့ VOA မြန်မာ email လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။ email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါရဲ့။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါရဲ့။ VOA ပြည်သက်အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်။
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ့တနင်္ဂနွေညပိုင်းရေဒီယိုအစီအစဉ်တွေကိုမြို့တော်ဝါရှင်တန်ကနေပြီးတော့လိုင်းတူမီတာ31 32 51နဲ့လိုင်းလမ်းမီတာ190တို့ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်တွေမှာတော့တနင်္ဂနွေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေထဲမှာကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာများထူးခြားစံပြသတင်းများနဲ့သတင်းတွေကတူတာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးပြည်သွင်းနိုင်တင်ဆက်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်မှာဒီတစ်ပတ်အတွက်တော့တရုတ်နိုင်ငံရဲ့ဝန်ကြီးရဲ့ပကံခီးစင်ဟာအပေါင်းလက္ခဏာဆောင်သလားအနှုတ်လက္ခဏာဆောင်သလားဆိုတဲ့အကြောင်းကိုဆွေးနွေးတင်ပြထားပါတယ်။မန်ရင်ချင်းနိုင်ကူညီတင်ဆက်ပေးထားပါတယ်ရှင
်။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေတရုတ်နိုင်ငံရဲ့ဝန်ကြီးရဲ့ပကံခီးစင်အပေါင်းသဘောလားအနှုတ်သဘောလားဆိုတဲ့အကြောင်းကိုတင်ပြပြီးတော့မှဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါခုနှစ်ကြိမ်မြောက်လန်ချမ်းမဲကောင်နိုင်ငံခြားရေးဝန်ကြီးဆင့်ဆွေးနွေးပွဲကိုပြီးခဲ့တဲ့ဇူလိုင်လ4ရက်နေ့ကမြန်မာနိုင်ငံရဲ့ယဉ်ကျေးမှုအမွေနှစ်မြို့တော်ပုဂံမှာပြုလုပ်ခဲ့ပါတယ်မြန်မာစစ်ကောင်စီကအင်ရှင်ဖြစ်ပြုလုပ်ခဲ့တဲ့အဲ့ဒီအစည်းအဝေးကိုတရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ကြီးအပါအဝင်မဲကောင်မြို့ဝန်ဒေသနိုင်ငံတွေဖြစ်ကြတဲ့ไทยลาวกัมพูชาเนี่ยဗီယက်နမ်နိုင်ငံခြားရေးဝန်ကြီးတွေတက်ရောက်ခဲ့ကြပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတစ်နှစ်ခွဲတာကာလအတွင်းဒေသတွင်းနိုင်ငံတွေပါဝင်တဲ့ရှားရှားပါပါအစည်းအဝေးတစ်ခုလည်းဖြစ်ပါတယ်ဒါကြောင့်လဲစစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စော်မင်းထွန်းကလန်ချမ်းမဲကောင်အစည်းအဝေးကိုတက်ရောက်လာတဲ့နိုင်ငံတွေဟာစစ်ကောင်စီကိုအတိမတ်ပြုရရောက်တယ်လို့ဝန်သားအားရပြောကြားခဲ့တာပါစစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူကအတိမတ်ပြုရရောက်တယ်လို့ပြောကြားခဲ့ပေမဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဟာနေပြည်တော်ကိုမသွားရောက်ခဲ့ပါဘူး။ပုဂံကိုတည်းရောက်ရှိလာခဲ့ပြီးပုဂံကနေပဲပြန်လည်ထွက်ခွာသွားခဲ့တာပါ။တရုတ်နိုင်ငံခြားရေးဝန်ကြီးဟာနေပြည်တော်ကိုသွားရောက်ပြီးမြန်မာစစ်ကောင်စီခေါင်းဆောင်နဲ့တွေ့ဆုံတာမျိုးလည်းမရှိခဲ့ပါဘူး။တရုတ်အစိုးရအားပေါ် Global Time သတင်းစာကလည်းတရုတ်နိုင်ငံခြားရေးဝန်ကြီးရဲ့ခရီးစဉ်ဟာလန်ရှားမဲကောင်ပူပေါင်းဆောင်ရွက်ရေးနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးကိုတက်ရောက်ရန်သာဖြစ်ကြောင်းနှစ်နိုင်ငံဆွေးနွေးပွဲများကျင်းပရာမဟုတ်ကြောင်းနဲ့လက်ရှိစစ်ကောင်စီကိုအတိမတ်ပြုတဲ့အရေးလက္ခဏာမဟုတ်ကြောင်းလို့ဖော်ပြထားပါတယ
်။တရုတ်နိုင်ငံခြားရေးဝန်ကြီးအနေနဲ့လန်ချမ်းမဲခေါင်အစည်းအဝေးမှာလည်းစီးပွားရေးရာပူးပေါင်းဆောင်ရွက်ရေးကိစ္စရပ်တွေကိုအဓိကထားဆွေးနွေးခဲ့ပြီးမြန်မာနိုင်ငံရဲ့ကိစ္စရပ်ကိုလူသိရှင်ကြားဆွေးနွေးပြောကြားခဲ့တာမတွေ့ရပါဘူး။မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးပရိုဆန်ခန်းနဲ့တွေ့ဆုံစင်မှာသာတရုတ်နိုင်ငံခြားရေးဝန်ကြီးအနေနဲ့မြန်မာနိုင်ငံရေးအကြောင်းကိုပြောကြားခဲ့တာတွေ့ရပါတယ်။ဒါဟာတရုတ်အနေနဲ့မြန်မာနိုင်ငံရေးနဲ့ပတ်သက်ရင်အထူးသတိထားလှုပ်ဆောင်နေတယ်ဆိုတာကိုပြသတာဖြစ်ပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးခီးစင်နဲ့ပတ်သက်ပြီးအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံခြားရေးဒုဝန်ကြီးဦးမိုးစောဦးကို VOA ကမေးမြန်းခဲ့ပါတယ်။ဦးမိုးစောကတရုတ်နိုင်ငံခြားရေးဝန်ကြီးအနေနဲ့အခုချိန်မှာမြန်မာနိုင်ငံကိုမလာသင့်ကြောင်းဘာကြောင့်လဲဆိုတော့စစ်ကောင်စီကိုအတိမတ်ပြုတဲ့သဘောဖြစ်မှာဆိုကြောင်းကြေညာချက်ထုတ်ခဲ့တယ်။တရုတ်ဘက်ကတော့လန်ချမ်းမဲခေါင်စီးပွားရေးပူးပေါင်းဆောင်ရွက်မှုဆိုတဲ့ကိစ္စဟာအရင် NLD အစိုးရလက်ထက်ကတည်းကသဘောတူပြီးပူးပေါင်းဆောင်ရွက်နေတာဖြစ်တယ်။လန်ချမ်းမဲခေါင်စီးဝေးလာတက်တာဟာအတိမတ်ပြုမှုနဲ့တိုက်ရိုက်မပတ်သက်ဘူးဆိုတဲ့အကြောင်းပြန်ခဲ့တယ်လို့ဦးမိုးစောက VOE ကပြောပါတယ်။
ဘယ်လိုပဲဖြစ်ဖြစ်မြန်မာနိုင်ငံရင်းနဲ့စီးပွားရေးပေါ်တရုတ်နိုင်ငံရဲ့ဩဇာလွှမ်းမိုးမှုဟာကြီးမားပါတယ်ဒါကြောင့်တရုတ်ရဲ့ရည်တည်ချက်နဲ့သဘောထားဟာမြန်မာနိုင်ငံရေးအတွက်အရေးပါလာပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတရုတ်မြန်မာဆက်ဆံရေးအခြေအနေကိုလေ့လာတင်ပြထားတဲ့သုတေသနစာရန်းတစ်စောင်ကိုမြန်မာမဟာဗျူဟာနဲ့မူဝါဒလေ့လာရေးအင်စတီကျူ ISP မြန်မာကတရုတ်မြန်မာဆက်ဆံရေးအပေါ်မြမမူဝါဒအတားအဝိုင်းဤသဘောထားအမြင်စစ်တမ်းဆိုတဲ့ခေါင်းစဉ်နဲ့ဇူလိုင်လ၁ရက်နေ့မှာ ISP မြန်မာရဲ့ Facebook စာမျက်နှာနဲ့ website တွေမှာဖော်ပြထားတာတွေ့ရပါတယ်။မြမမူဝါဒအတားအဝိုင်းဟုဆိုရာတွင်နိုင်ငံရေးနှင့်စီးပွားရေးနယ်မှာပုဂ္ဂိုလ်များလူထုအရှိပြုအရက်ဖက်အဖွဲ့အစည်းများ အထူးသဖြင့်တရုတ်နိုင်ငံ၏နိုင်ငံရေးစီးပွားရေးနှင့်နိုင်ငံတကာဆက်ဆံရေးကိစ္စရပ်များနှင့်ဆက်ဆက်ပြီးအကျွမ်းတဝင်ရှိနေသည့်မြန်မာနိုင်ငံကတတ်သိပညာရှင်များတက်ကြွလှုပ်ရှားသူများထင်ရှားတဲ့ပုဂ္ဂိုလ်များအပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ EAU ခေါင်းဆောင်များ၏သဘောထားအမြင်များကိုလည်းစစ်တမ်းကောက်ယူခဲ့ပါတယ်လို့ဖော်ပြထားပါတယ်
စစ်တမ်းဖြေဆိုသူတွေအနေနဲ့တရုတ်ကိုအိနီးချင်းကောင်းလို့မြင်သူက40ရာခိုင်နှုန်းရှိပြီး55ရာခိုင်နှုန်းကအိနီးချင်းကောင်းမဟုတ်ဘူးလို့မြင်ကြပါတယ်။တရုတ်အနေနဲ့မြန်မာနိုင်ငံကိုအာဏာရှင်ဖြစ်စေခြင်းတယ်လို့ဖြေကြားသူက55ရာခိုင်နှုန်းရှိပြီးဒီမိုကရေစီနိုင်ငံဖြစ်စေခြင်းတယ်လို့ဖြေကြားသူက15ရာခိုင်နှုန်းပဲရှိတာတွေ့ရပါတယ်။တရုတ်ဟာမြန်မာနိုင်ငံရဲ့အကြီးဆုံးစီးပွားဘက်ဖြစ်တာကိုစိုးရိမ်သူက58ရာခိုင်နှုန်းရှိပြီး26ရာခိုင်နှုန်းကတော့ကြိုဆိုတယ်လို့ဖြေကြားပါတယ်။တရုတ်မြန်မာစီးပွားရေးစင်ကြံစီမံကိန်းတွေကပိုအကျိုးစီးပွားဖြစ်ထွန်းမယ်လို့ဖြေကြားသူက83ရာခိုင်နှုန်းရှိပြီး17ရာခိုင်နှုန်းကသာနှစ်ဦးနှစ်ဖက်အကျိုးဖြစ်ထွန်းမယ်လို့ဖြေကြားကြပါတယ်။ဒါအပြင်တရုတ်ကိုဗစ်ကာကွယ်ဆေးကိုယုံကြည်သူ26ရာခိုင်နှုန်းသာရှိတယ်လို့စစ်တမ်းမှဖော်ပြထားပါတယ
်။2020ရွေးကောက်ပွဲရလဒ်ကိုလိလူရှုကစစ်တပ်ကအာဏာသိမ်းခဲ့တာကြောင့်မြန်မာစစ်ကောင်စီကိုအမေရိကန် EU နဲ့အနောက်နိုင်ငံတွေကပိတ်ဆို့တန်ခတ်အရေးယူတာတွေလုပ်ပါတယ်။ဒါကြောင့်စစ်ကောင်စီဟာနိုင်ငံရေးအရာရောစီးပွားရေးအရာပါတရုတ်ပေါ်မိခိုအားထားနေရပါတယ်။ဒါဟာနိုင်ငံအတွက်အင်မတန်အန္တရာယ်များတယ်လို့ဆိုရမှာပါ။ဘာကြောင့်လဲဆိုတော့ဒီရက်ပိုင်းနိုင်ငံတကာသတင်းတွေမှာတီရိလင်္ကာနိုင်ငံတရုတ်အကြွေးနှုတ်နစ်ပြီးဒေဝါလီခံရတာပြည်သူတွေအုံကြွတော်လှန်တာကြောင့်တီရိလင်္ကာသမ္မတနိုင်ငံကနေထွက်ပြေးရတဲ့သတင်းတွေကိုကြာတိမြင်တွေ့နေရတာကြောင့်ဖြစ်ပါတယ်ဂျပန်ခြေဆိုင်နီကီအေရှားသတင်းဌာနကတော့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီရဲ့မြန်မာခီးစဉ်ဟာပြည်တွင်းငြိမ်းချမ်းရေးတည်ဆောက်ရေးအချက်ပါဝင်တဲ့ဘုံသဘောတူညီချက်၅ရပ်ကိုအကောင်အထည်ဖော်ရေးအာဆီယံရဲ့ကြိုးပမ်းမှုတွေကိုနှောက်နှေးသွားစေပြီးအထူးသဖြင့်မြန်မာစစ်ကောင်စီကိုလူသိရှင်ကြားထိတွေ့ဆက်ဆံတာဟာစစ်ကောင်ဆောင်တွေကိုရဲစေးတင်ပေးသလိုဖြစ်နေကြောင်းဝေဖန်ရေးသားထားပါတယ်ခင်ဗျာ
တရုတ်နိုင်ငံသားရေးဝန်ကြီးရဲ့ပကံခီးစဉ်နဲ့ပတ်သက်ပြီးတော့ဒီသတင်းပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်မှာပြည်သွင်းနိုင်တင်ဆက်ပေးခဲ့တာပါရှင်။အခုဆက်ပြီးတော့အပတ်စဉ်တင်ဆက်ပေးနေကြကဏ္ဍတစ်ခုဖြစ်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုတင်ဆက်ပေးချင်ပါတယ်။မတ်အေးတန်နာကျော်စီစဉ်တင်ဆက်ထားပါရဲ့ရှင်။
ရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိမြတ်ရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်မြင့်လွင်ဆိုတဲ့တော်ရရှင်က view wine order များနေကောင်းကျန်းမာကြပါစေ။သတင်းမှန်တွေကိုအချိန်နဲ့တပြေးညီတင်ဆက်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်။ဆိုပြီးတော့စာရိုးလေးရေးလာပါတယ်။အခုလိုမျက်နှာဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်။ဦးမြင့်လွင်ကမင်္ဂလာနှစ်နှစ်ခင်းမှာ view ရေးတဲ့ view wine order တွေအားလုံးကျန်းမာချမ်းသာပါစေ။ကျွန်တော်တို့မြန်မာပြည်သူများအတွက်သတင်းဦးသတင်းမှန်တွေနေ့စဉ်တင်ဆက်ပေးနေတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ။ဆိုပြီးတော့ Messenger မှာစာတိုးလေးရေးလာပါတယ်။ Okay အခုလိုမျိုးနားဆင်အားပေးကြည့်ရှုတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်။စာရေးလာတဲ့အတွက်လည်းအထူးကျေးဇူးပါ။ပဲခူးတိုင်းအနောက်ချန်ကားပါဆိုတဲ့တော်ရရှင်မီလီက VOE အဖွဲ့သားများအားလုံးကျန်းမာကြပါစေ။ VOE ကိုအားပေးနေပါတယ်တဲ့။ကျမသမီးက VOE ဘယ်တော့မှစပြီးတော့ပြည်ပမှာအခြေချတာလေလို့မေးလို့သိချင်ပါတယ်။ဖြည့်ချပေးပါ VOE အဖွဲ့သားများအားလုံးကျန်းမာချမ်းသာကြပါစေတဲ့။ဟုတ်ကဲ့ VOE American တန်ကAmerican ပြည်အောင်စုအစိုးရရဲ့လက်အောက်မှာရှိတဲ့သတင်းဌာနဖြစ်ပါတယ်။1942ခုနှစ်မှာ American သမ္မတ Gerald Ford လက်ထက်မှာစပြီးတော့တည်ထောင်ပြီးတော့ဘာသာစကား48မျိုးနဲ့တကမ္ဘာလုံးကိုရုပ်တံလွှင့်နေတာဖြစ်ပါတယ်။ VOE တစ်ခုလုံးရဲ့ဌာနကွဲတစ်ခုဖြစ်တဲ့ကျမတို့ VOE မြန်မာဘာသာအစီအစဉ်ကလည်းအဲ့ဒီ1942မှာပဲစတင်ပြီးတော့အတန်လွှင့်ပေးတာဖြစ်ပါတယ်ရှင်။သိစင်တာသိရလောက်ပြီးထင်ပါရဲ့နော်။ကောင်းရင်ဆိုတဲ့တော်ရရှင်ရဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးစင်ပါတယ်။
VOA အဖွဲ့သားများအားလုံးတောက်ကဟုသည်များကင်းဝေးကြပါစေစိတ်ချမ်းသာကိုကျန်းမာကြပါစေနေ့စဉ်နေ့တိုင်းနားဆင်အားပေးလျက်ပါအ အခုတလော VA ကိုစာရေးတဲ့သူအစ်စ်တွေများလာတာတွေ့ရပါတယ်မြန်မာပြည်သူတွေသတင်းတွေကိုစိတ်ဝင်စားနားထောင်ကြတာသိရလို့ဝမ်းသာမိပါတယ် VA ကိုလည်းကျေးဇူးတင်ပါတယ်တိကျမှန်ကန်တဲ့သတင်းတွေမြန်မာပြည်သူတွေတွေ့ကြုံခံစားနေရတဲ့အခက်အခဲတွေကိုနိုင်ငံတကာသိအောင်ထုတ်လွှင့်ပေးလို့လေစာဂုဏ်ပြုလျက်ပါထာဝရအောင်မြင်ပါစေ VA
ဟုတ်တယ်ကိုကောင်းကြီးမြန်မာနိုင်ငံမှာတယ်လီဖုန်းတွေလည်းပေါပေါများများကိုင်နိုင်လာတယ်။နောက်ပြီးတော့လူမှုကွန်ရက်စာမျက်နှာတွေလည်းလွယ်လွယ်ကူကူသုံးဆွဲလို့ရတာကဒီလိုကျမတို့ VOA နဲ့နားဆင်ကြည့်ရှုတဲ့ပရိသတ်တို့ပို့ပြီးတော့ထိတွေ့မှုလုံးလာစေနိုင်တယ်လို့ကျမထင်ပါတယ်။ Messenger လိုမျိုး Instant Messaging System ပေါ့လေ။အချိန်နဲ့တပြေးညီချက်ချင်းအဆက်အသွယ်လုပ်နိုင်တဲ့နေရာတွေလည်းရှိလာလို့သရရှင်တွေစာရေးလို့ကျမတို့ line ပေါ်မှာရှိတဲ့အချိန်ဆိုရင်လည်းချက်ချင်းစာပြန်နိုင်ပါတယ်။ဒါမှမဟုတ်လည်းတိတ်မကြခင်မှာကျမတို့ဒီစာတွေကိုဖွင့်ဖတ်ဖြစ်တဲ့အချိန်မှာဆိုရင်လည်းစာချက်ချင်းပြန်ရေးနိုင်တယ်လေ။ဒါမဲ့ဒီမှာစိတ်မကောင်းစရာလို့ပဲပြောရမယ်။အဲမှာစိတ်မကောင်းစရာကကျမတို့စီကိုစာလိုက်ကနေပြီးတော့စာရင်းနေကြသူတွေစီကစာတွေရောက်ဖို့ခက်ခဲလာတာဖြစ်ပါရဲ့။အရင်ကစာရင်းနေကြကိုတင်ဝင်းကြီးတို့နောက်ပြီးတော့ကိုကြီးမျိုးတန်းတို့ပြီးတော့အရင်စာရင်းနေကြတခြားသူတွေအားလုံးကိုလည်းကျွန်တော်တို့သတိရနေပါတယ်။နေထိုင်ကောင်းကြအဆင်ပြေရလားဆိုပြီးတော့လည်းတွေးမိပါတယ်။ဘေးကင်းကျန်းမာပါစေလို့လည်းဆုတောင်းနေပါတယ်။တနေ့စနေနေ့ဇလ9ရက်နေ့ကမက်ဆေ့ချ်ကနေစာရေးပို့လာတဲ့ကိုကောင်းငင်ပျော်ရွှင်စရာအစ်နစ်လေးဖြစ်ပါစေ။တောခခင်ပြီးတော့ပျော်ရွှင်ချမ်းမြေ့ပါစေဆိုလို့အခုတပတ်နောက်ကျနေပြီမယ်လေ။ယေရှုတင်ကြောင်းနဲ့သရရှင်ရဲ့အားလုံးတောခခင်ပါစေဆိုတော့ကိုထက်ဆင်ဆုတောင်းပေးကြပါလေ။ယေရှုတင်ပါလေရှင်။မြန်မာနိုင်ငံမှာနေဆင်ဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးတော့နေဆင်ကျင်လည်ရာဘဝမှာတွေ့ကြုံနေရတဲ့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သရရှင်တွေကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးလာတဲ့စာတွေကိုလည်းကျွန်တော်တို့လက်ခံရရှိပါတယ်။အဲ့ဒီထက်ကစာတချို့ကိုဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်။ဦးလေးထက်ကြီးဆိုတဲ့သရရှင်ကတော့အစီအစဉ်တွေကိုအမြဲတမ်းအားပေးပါတယ်ဆိုပြီးတော့သူ့ရဲ့ဒီကိုယ်ပိုင်နိုင်ငံရေးအမြင်တစ်ခုနဲ့ပတ်သက်ပြီးတော့ရေးလာပါတယ်ရှင်
။မင်္ဂလာပါ VOE ရေးVOA ရဲ့ထုတ်လွှင့်မှုအစီအစဉ်တိုင်းကိုအမြဲနားဆင်အားပေးနေပါတယ်။ကျွန်တော်ရဲ့စာလွှာလေးကိုမြန်မာပြည်မှပေးစာအစီအစဉ်သို့ပထမဦးဆုံးပေးပို့တာဖြစ်ပါတယ်။ပြောချင်တာကမြန်မာပြည်ရဲ့စစ်အာဏာရှင်ကြဆုံရေးဖက်ဒရယ်ပြည်ဒီမိုကရေစီနိုင်ငံတော်တည်ဆောက်ရေးတို့ကိုပြည်သူအများစုကပါဝင်ကြိုးစားနေကြချိန်မှာထိုနည်းတူစွာပဲမတရားမှုကိုအားပေးထောက်ခံနေတဲ့လူအတိုင်းဝိုင်းအချို့လဲရှိနေကြတယ်ပေါ့နော်။ခုလိုမြန်မာပြည်သူပြည်သားအချင်းချင်းအမှန်တရားအတွေ့ရဲရဲဝင်ဝင်နဲ့ရက်တီရင်မဆိုင်ကြဘဲနဲ့မှားနေတာတီတီကြီးကိုဘာလို့များရှေ့ဆက်မှားနေကြသလဲဆိုတာကိုပါအပြစ်ပြောချင်တာမဟုတ်ပေမဲ့စိတ်ဓာတ်ရေးရာပြုပြင်ပြောင်းလဲရေးအတွေ့အထောက်အကူဖြစ်စေမဲ့နီလန်းများကိုတင်ပြပေးရင်ကောင်းမယ်လို့အကြံပြုပါတယ
်ဟုတ်ကဲ့ပါမြန်မာပြည်သူတွေအားလုံးနားလည်သဘောပေါက်အောင်အကြံပြုပေးစေချင်ပါတယ်တဲ့ပြည့်ရနေကင်းဝေးကြပါစေဆိုပြီးတော့ခေတ္တမလေးရှားနိုင်ငံကစာရေးလာတဲ့ဦးလေးထက်ကြီးရဲ့စာဖြစ်ပါလေစိတ်တည်းရေးရပြုရင်ပြောင်းလဲရေးအတွက်နီလန်းလေးတွေတင်ပြပေးပါလို့အကြံပြုလာတာပါဟုတ်ကဲ့ဦးလေးထက်ကြီးကျမတို့ VOA American အတန်အနေနဲ့ကတင်ပြလို့မရပါဘူးเนาะဘာဖြစ်လို့လဲဆိုတော့ကျမတို့ကသတင်းဌာနတသက်ဖြစ်ပါလေသတင်းတွေကိုပဲတင်ပြပေးတဲ့ဌာနဖြစ်တဲ့အတွက်ကြောင့်မလို့အဲ့လိုမျိုးဒီနိုင်ငံရေးနဲ့ပဲဖြစ်ဖြစ်ပညာရေးနဲ့ပဲဖြစ်ဖြစ်လိုမျိုးစေစော်မှုတွေနောက်တော့ပညာပေးမှုအသိပညာပေးမှုတွေလည်းတခုမှလုပ်လို့မရပါဘူးရှင်။နားလည်နိုင်မယ်လို့ထင်ပါရဲ့เนาะ။တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ဖော်ပြပေးသွားခြင်းပါလေရှင်။မြန်မာနိုင်ငံမှာစီဈေးတွေအရန်တက်ပြီးတော့နောက်ဈေးတွေပြန်ကျတဲ့အခါမှာဒီစီဆိုင်တွေကဈေးပြန်မချပေးပါဘူးဆိုပြီးတော့ရင်ဖွင့်ရေးသားလာတဲ့တော်ရရှင်ကတော့ဒဝဲကဖြစ်ပါလေ။
နေရာဒေတာအသီးသီးမှာဓာတ်ဆီဈေးတွေကျနေပေမဲ့ဒဝယ်မှာတော့စီတိုင်တွေကဈေးချမပေးသေးပါဘူးကန္နာလန်စီဘောတွေမှာ9/8/2020နေ့တုန်းကစီဈေးဟာတလီတာ2320ဖြစ်နေပါတယ်ဒန်ကိုစီဆိုင်ကရန်ကုန်မှာရောင်းတာ92တလီတာကို1880ပဲရှိပါတယ်ဝိုင်းမော်မှာဆိုရင်9ရက်နေ့ကဒန်ကိုဆိုင်မှာ92တလီတာကို2020ပဲရှိပါတယ်တဝဲကစီတိုင်းတွေဟာပြောမဲ့သူတိုင်မဲ့သူမရှိတော့စီသေးတွေအယံမဟာရယာတင်ရောင်းကြပါတယ်အရင်ကဆိုအဲ့ဒီလိုမဟုတ်ပါဘူးကန္နာစီဘောမှာစီသေးကအသက်သာဆုံးပါပဲအခုဆိုရင်အပြင် DDPC ကုမ္ပဏီကဖွင့်ထားတဲ့ရိုးရိုးစီဆိုင်ကတောင်စီတိုင်းတွေထက်တလီတာ300ကျော်တက်တာနေပါတယ်အခုကကန္နာလန်စီဘောမှာရှိတဲ့ဒိုင်းတွေအကုန်လုံးစီသေးတွေမချပါဘူး ဈေးတင်ပြီးမတိကျအောင်စောင်းနေကြပါတယ်။ပြည်သူတွေအရန်ဒုက္ခရောက်ရပါတယ်
။တခြားဒေသတွေမှာစီဈေးတွေပြန်ကြပေမဲ့လည်းဒေါ်လာကစီဈေးတွေပြန်မချပေးပါဘူးဆိုပြီးတော့ဒီဒေါ်လာရှင်သူတွေ့ကြုံနေရတဲ့အခြေအနေကိုရေးလာတာဖြစ်ပါတယ်။အကောင့်ရောနာမည်ရောမဖော်ပြပါနဲ့ဆိုလို့ကျွန်မမဖော်ပြလိုက်ပါဘူးနော်။ဒီဒေါ်လာရှင်ကပြီးခဲ့တဲ့သတင်းပတ်စနေနေ့ဇူလိုင်လ9ရက်နေ့ကရေးထားတဲ့စာမလို့အခုတပတ်ကြာသွားတဲ့အချိန်မှာတော့အခြေအနေကတမျိုးပြောင်းကောင်းပြောင်းနိုင်ပါတယ်နော်။အဲ့လေတစ်ချက်ကိုမှတ်မိဖို့တတိပေးချင်ပါတယ်။ဒီတစ်ပတ်တော့သောရရှင်ရဲ့ပေးစာတွေကိုဒီမှလည်းရက်ချင်ပါတယ်နော်။အားလုံးတို့အနေနဲ့ကင်းပြီးတော့ပုံမှုအဆင်ပြေတဲ့တရင်တစ်ပတ်စားနိုင်ပါလေလို့ဆုတောင်းပေးချင်ပါတယ်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ပြည်ရင်မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ပြည်ရင်မြန်မာပိုင်းသောရရှင်နေရဲ့ဝေဖန်အကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေး။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုင်းရိုင်းနားဆင်နိုင်ပါသေး။ပြင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါသေး။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဘေးရန်ရဲ့ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင
်။မအေးတနာကြပါရှင်ကျမတို့ VV Radio အစီအစဉ်တွေကိုမနေ့ပိုင်းမှာမြန်မာစံတော်ချိန်6နာရီကနေ9နာရီထိညပိုင်းမှာတော့ည9နာရီကနေ10နာရီထိမြို့တော်ဝါရှင်တန်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးပါတယ်အစီအစဉ်ပြပြချင်းမှလည်းတနာရီလုံးစာအစီအစဉ်တွေကိုပြန်ပြီးတော့နှာစင်ကြည့်ရှုနိုင်ပါတယ်ရှင်အခုဆက်ပြီးတော့ဒီသတင်းတွေကတူတာအစီအစဉ်ကိုတင်ဆက်ပေးချင်ပါတယ်နိုင်ငံတကာသတင်းတွေကြည့်ရှုနှာစင်တဲ့အခါမှာအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးတော့သတင်းတွေကတူတာဆိုတဲ့အစီအစဉ်ကိုတော့မညညို့လွင်စီစဉ်တင်ဆက်ပေးထားပါတယ်ရှင်
မွေးရဆေးဝါးနဲ့တခြားဆေးဝါးတွေကိုအလွန်အကျွံသုံးဆွဲမှုတွေကြောင့်ကမ္ဘာမှာတစ်နှစ်ကိုလူရာပေါင်းများစွာဟာသေဆုံးမှုနဲ့စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာထိခိုက်မှုတွေကြုံတွေ့နေရတာပါတစ်နှစ်ကိုလူသန်းပေါင်း230လောက်ဟာမွေးရဆေးဝါးနဲ့ဆိုင်တဲ့အကြောင်းအရာတွေမှာပါဝင်ဆက်နွယ်နေတယ်လို့လည်းသုတေသနစာရွက်တွေမှာဖော်ပြထားပါတယ်အဲ့ဒီလိုသုတေသနပြုထားချက်တွေအရာပဲကမ္ဘာနိုင်ငံတွေထဲမှာ UK နဲ့အီရန်နိုင်ငံတွေဟာမွေးရဆေးဝါးဆွဲနေသူတွေအများဆုံးရှိနေတဲ့နိုင်ငံတွေဖြစ်တယ်လို့ဆိုပါတယ် UK မှာဆိုရင်နိုင်ငံလူဦးရေရဲ့14ရာခိုင်နှုန်းနီးပါးဟာမွေးရဆေးတစ်မျိုးမျိုးကိုဆွဲလန်းသုံးဆွဲနေသူတွေဖြစ်ပြီး9ရာခိုင်နှုန်းလောက်ကတော့မွေးရဆေးသုံးဆွဲမှုနဲ့ပတ်သက်ပြီးကုသမှုတွေကိုခံနေကြရတာပါမွေးရဆေးသုံးဆွဲသူအများဆုံးနောက်နိုင်ငံတစ်ခုဖြစ်တဲ့အီရန်မှာတော့နိုင်ငံလူဦးရေရဲ့14ရာခိုင်နှုန်းကျော်ဟာဟီရိုအင်းမွေးရဆေးရှူသူတွေနဲ့ဆေးထိုးသူတွေဖြစ်တယ်လို့ဆိုပါတယ်။အီရန်နိုင်ငံရဲ့အကျဉ်းထောင်တွေထဲမှာမွေးရဆေးနဲ့ဆက်နွယ်တဲ့အကျဉ်းသားပေါင်းက40ရာခိုင်နှုန်းကျော်ရှိနေပါတယ်။ဒါအပြင်အီရန်နိုင်ငံဟာအိမ်နီးချင်းအာဖဂန်နစ္စတန်နိုင်ငံကမွေးရဆေးဝါးတွေကိုဥရောပဈေးကွက်တွေကိုပို့ဆောင်နေတဲ့တစ်ဆင့်ကနေရာလည်းဖြစ်ပါတယ်။ဒီနိုင်ငံတွေလိုပဲမွေးရဆေးသုံးဆွဲတဲ့သူအများဆုံးထိဆုံး၅နိုင်ငံမှာရှိနေတဲ့တခြားနိုင်ငံတွေကတော့ပြင်သစ်စလိုဗက်ကီးယားနဲ့ရုရှားနိုင်ငံတွေပဲဖြစ်ပါတယ်
အဆင့်300မှာရှိတဲ့ပြင်သစ်နိုင်ငံမှာမိုးရစေးဆွဲလန်းနေသူတွေဟာနိုင်ငံလူဦးရေရဲ့7300ကျိုင်းလုံးကျော်ရှိနေတာပါ Slovakia မှာတော့ကော်ရှူရဲလို့ပြောနေကြတဲ့မိုးရစေးရှူမှုအများဆုံးဖြစ်ပြီးလူဦးရေရဲ့7300ကျိုင်းလုံးဝန်းကျင်ရှိပါတယ်ရုရှားကလည်းအရွယ်ရောက်ပြီးသူတွေမူးယစ်စီတတ်တဲ့အရက်နဲ့ဆေးဝါးတုံးဆွဲမှုအများဆုံးနိုင်ငံစင်းတွေထဲမှာပါပါတယ်။ဒီလိုအရက်နဲ့မူးယစ်ဆေးဝါးတွေကြောင့်ရုရှားနိုင်ငံသားတွေထဲမှာ25ရာခိုင်နှုန်းဟာအသက်55နှစ်မပြည့်မီအသေးရောဂါတွေနဲ့သေဆုံးနေကြရတယ်လို့ဆိုပါတယ်။ဒီနိုင်ငံတွေအပြင်အာဖဂန်နစ္စတန်၊ကနေဒါ၊အမေရိကန်ပြည်အောင်စုဘရာဇီးလ်နဲ့မက္ကဆီကိုနိုင်ငံတွေကလည်းမူးယစ်ဆေးတုံးဆွဲမှုနဲ့ဆေးတွေကိုတလွဲတုံးဆွဲမှုအလွန်အကျူးတုံးဆွဲမှုအများဆုံးနိုင်ငံတွေရဲ့ထိတ်ဆုံးစီးရင်တွေမှာရှိနေတာပါဒီလိုမူးယစ်ဆေးဝါးနဲ့ပတ်သက်ပြီးတုံးဆွဲမှုအများဆုံးရှိတဲ့နိုင်ငံတွေလိုပဲကမ္ဘာမှာမူးယစ်ဆေးဆိုင်ပြိုးတာထုတ်လုပ်ရောင်းချတာအများဆုံးနိုင်ငံ၈နိုင်ငံဆိုပြီးကုလသမဂ္ဂရဲ့မူးယစ်ဆေးဝါးဆိုင်ရာအဖွဲ့အစည်းတစ်ခုဖြစ်တဲ့UNODC ကသတ်မှတ်ထားပါတယ်။အဲ့ဒီလိုမူးယစ်ဆေးအခြေခံဘိန်းကိုကာစီးချောက်ဆိုက်ပျိုးမှုတွေနဲ့ဓာတုပစ္စည်းတွေနဲ့ထုတ်လုပ်ထားတဲ့မူးယစ်ဆေးထုတ်လုပ်ရောင်းချမှုအများဆုံးနိုင်ငံတွေကတော့အာဖဂန်နစ္စတန်၊ကိုလံဘီယာ၊မက္ဆီကို၊ပီရူး၊မော်ရိုကို၊မြန်မာ၊ဘိုလီးဗီးယားနဲ့လာအိုနိုင်ငံတွေဖြစ်ကြပါတယ်။မြန်မာနိုင်ငံကိုတော့ဘိန်းဆိုက်ပျိုးမှုဒုတိယအများဆုံးနိုင်ငံအဖြစ်လေ့လာသတ်မှတ်ထားကြရပါတယ်။
မန်းညိုလွင်တင်ဆက်တဲ့သတင်းတွေကတုတ္တအစီအစဉ်ပါရှင်။အခုဆက်ပြီးတော့ကဘာတလွန်အားထူးခြားတဲ့သတင်းတွေကိုကြည့်ရအောင်ပါ။ပါကစ္စတန်နိုင်ငံမှာနရွက်ရှိစိတ်ကလေးတကောင်ဟာလူမှုကွန်ရက်အင်တာနက်ဆာမျက်နှာတွေပေါ်မှာနာမည်ကြီးပြီးတော့လူကြိုက်များနေပါတယ်။ဂျပန်ကသူတေတီတွေကတော့လှေကားတက်နိုင်ပြီးအကျဉ်းကျက်ထဲမှာသွာလာနိုင်တဲ့မွေးပုံစံဆက်ရုပ်တစ်မျိုးကိုတီထွင်လိုက်ပါတယ်။ဒီလိုကဘာတလွန်အားထူးထူးခြားခြားသတင်းတွေကိုတော့ကိုငင်းချင်းနဲ့မက်ခင်ဖြူထွေးတို့စူးစီးတင်ပြပေးထားပါတယ်ရှင်။
ပါကစ္စတန်နိုင်ငံကနရွက်ရှိကလေးနဲ့စစ်ကလေးတကောင်ဟာလူမှုကွန်ရက်အင်တာနက်ဆာမျက်နှာတွေပေါ်မှာနာမည်ကြီးလူကြိုက်များနေပါတယ်။စင်ပါလို့ခေါ်တဲ့ဒီစစ်ကလေးဟာနရွက်အရှိ22လမှရှိပြီးချစ်စရာကောင်းတဲ့အတွက်လူကြိုက်များနေတာပါ။ပြီးခဲ့တဲ့ဇွန်လ4ရက်နေ့ကပါကစ္စတန်နိုင်ငံကရာချီမြို့မှာမွေးဖွားခဲ့တဲ့စင်ပါဟာမွေးလာကလေးက19လမှအရှိရှိတဲ့နရွက်ရှိလေးနဲ့မွေးလာတာပါ။အခုတစ်လအတွင်းနရွက်3လမှထပ်ရှိလာပြီးတော့နောက်ထပ်ထပ်ပြီးရှိလာဖို့လည်းရှိနေပါတယ်။သူ့ပိုင်ရှင်ဖြစ်သူမိုဟာမက်ဟာဆန်နရဲဂျူဟာဒီစိတ်ကလေးရဲ့အချက်လက်တွေကိုဂင်းနေကပအမှတ်တမ်းစံချိန်စာအုပ်စီကိုပေးပို့ချပြီးတော့အကြောင်းပြန်လာမှာကိုစောင့်နေပါတယ်။ပြေလွာဆော့ကစားတဲ့အခါလွတ်လွတ်လပ်လပ်ရှိစေဖို့ဒီနရွက်ရှိလေးတွေကိုအထုပ်ကလေးနဲ့ထုတ်ထားဖို့အတွက်တိတဲ့အိတ်ကလေးတစ်ခုလည်းဖန်တီးပေးချပါတယ်။နရဂျူဟာလေကြောင်းထင်းသိမ်းရေးဌာနမှာအလုပ်လုပ်ကင်တဲ့သူဖြစ်ပြီးသူဟာဝါသနာအရစိတ်မွေးတဲ့သူဖြစ်ပါတယ်။ဒီစိတ်ကလေးမရှိတော့ရင်နောက်ထပ်အလားတူစိတ်ကလေးတွေထွက်ပြီးတော့မွေးနိုင်မှုအတွက်ဒီစိတ်ကလေးရဲ့တုပ်ပိုးကိုလည်းတင်ထားဖို့အစီအစဉ်ရှိတယ်လို့နရဂျူကပြောပါရရှင
်။ကမ္ဘာပေါ်ကအချမ်းသာဆုံးဘီလီယံနာတစ်ထေးကြီးတွေရဲ့ခေါင်းပုံစံတူဒီကဲကြောင်းတွေကိုအမေရိကန်နိုင်ငံနယူးယောက်မြို့မှာဝယ်ဆားနိုင်ပါပြီ။ဘီလီယံနာတစ်ထေးကြီးတွေဖြစ်ကြတဲ့ Jeff Bezos,Bill Gates, Gemma, Elon Musk နဲ့ Mark Zuckerberg တို့ရဲ့ပုံတူရေခဲကြောင်းတွေကို Eat the Rich တထေးတွေကိုစားလို့နာမည်ပေးထားပြီးတော့ New York မြို့ Brooklyn အရက်မှာတချောင်းကို $10 နဲ့ရောင်းနေတာပါ Brooklyn အမှုပညာရှင်အဖွဲ့ MSCHF ရဲ့ဖန်တီးမှုဖြစ်ပြီးတော့ပြီးခဲ့တဲ့အပတ်ကစတင်ရောင်းချခဲ့တာပါတထေးကြီးတွေရဲ့နာမည်နဲ့ကာယံလိုက်တဲ့ရေခဲကြောင်းတွေကိုဝယ်စားဖို့တိုက်တွန်းတဲ့စောင်ပုတ်တွေကိုလည်းဒီကဲကြောင်ရောင်းတဲ့ကားမှာချိတ်ဆွဲထားပါတယ်။ဝယ်ယူစားသုံးသူတဦးက Jeff Bezos ရဲ့ပုံတူကရုံးပုံရေခဲကြောင်ကိုဝယ်စားပြီးတော့အဲ့ဒီရေခဲကြောင်မှာမျက်လုံးအနီကြီးတွေပါတဲ့အတွက်ဘာအဓိပ္ပာယ်ရှိမလဲဆိုတာခံမှန်းနိုင်ပြီး Bezos ရှိမှအလုတ်လုတ်တဲ့အလုံသမားတွေကိုလကပူပေးဖို့တိုက်တွန်းပြောဆိုသွားပါတယ်ခင်ဗျာ
။ဒီဘက်နေကသူတေတီတွေဟာလေကားတက်နိုင်ပြီးအခြေအချက်ထဲသွာလာနိုင်တဲ့မွေပုံစံဆက်ရုပ်တစ်မျိုးကိုတီထွင်လိုက်ပါရယ်။ငါးပေငါးလက်မှရှိတဲ့ဒီမွေဆက်ရုပ်ဟာအလေးချိန်22ပေါင်ရှိပြီးတော့အစစ်18စင်နဲ့ဆက်ထားပါရယ်။အမြင့်3မီကျော်အထိတက်နိုင်ဖို့အာယုံခံကိရိယာတွေတက်ဆင်ပေးထားပြီးအထဲမှာမော်တာဘိန်းလေးတွေလည်းတက်ဆင်ထားပါရယ်။ Tokyo လျှက်စစ်ဆက်သွယ်ရေးတက္ကသိုလ်ကပေါင်ပေါက်ခါနဲ့ကျောင်းသားတွေစုပေါင်းတီထွင်ထားတာပါ။3D printer နဲ့ထုတ်လုပ်ထားတာဖြစ်ပါရယ်။ဂိမ်းကစားတဲ့လက်ကင်နဲ့ထိ ंच ုပ်ထားနိုင်ပြီးတော့မွေဆက်ရုပ်ကောင်ကလှုပ်ရှားသမျှကိုအနောက်ဘက်ကိုယ်တွေကလည်းကွန်ပျူတာပရိုဂရမ်သုံးပြီးလိုက်ပါနိုင်ပါတယ်။
ီဆက်ရုပ်ကိုလူတွေဝင်ဖို့အန္တရာယ်ရှိတဲ့ပြိုကျနေတဲ့အဆောက်အဦတွေဂျင်းရဲချက်ထဲကအသက်ရှင်ကျန်ရင်းမဲ့သူတွေကိုလိုက်ရှာနိုင်ဖို့အတွက်ရည်ရွယ်တယ်လို့ပေါမောက်ခမိုတိုယာစုတာနာကာကပြောပါတယ်။ဒါမဲ့လေဒီဆက်ရုပ်ကိုတကယ့်ဘေးဒုက္ခရောက်တဲ့နေရာမှာအခက်ခဲမရှိအဆင်ပြေပြေသုံးနိုင်ဖို့အတွက်ဆက်ပြီးတော့ပြင်ဆင်နေဆက်ဖြစ်ပြီးနောက်လာမဲ့၃နှစ်အတွင်းတကယ့်သုံးနိုင်ဖို့အတွက်ရည်ရွယ်တယ်လို့ပေါမောက်ခတာနာကာကပြောပါတယ်ရှင်။
ပလတ်စတစ်အမုံသေးသေးလေးတွေကိုစားနိုင်မဲ့ဆက်ရုပ်၅မျိုးကိုတရုတ်နိုင်ငံကသိပ္ပံပညာရှင်တွေစမ်းသပ်နေပါတယ်။တရုတ်နိုင်ငံအနောက်တောင်ပိုင်းစီချွန်တက္ကသိုလ်ကသိပ္ပံပညာရှင်တွေစမ်းသပ်နေတဲ့ဒီ၅ဆက်ရုပ်ဟာ 1.3 စင်တီမီတာပဲရှိပြီးတော့နူးညံ့တဲ့အသားရှိပါတယ်။ရေတိမ်ပိုင်းမှာပလတ်စတစ်အမုံအသေးလေးတွေကိုစားနိုင်မှုရည်ရွယ်ပြီးတော့ရေညင်ညမ်းမှုနဲ့ပတ်သက်တဲ့အချက်လက်တွေကိုလည်းအချိန်နဲ့တပြေးညီပေးပို့နိုင်ဖို့ရည်ရွယ်တယ်လို့ဒီ၅ဆက်ရုပ်ကိုတီထွင်နေတဲ့သိပ္ပံပညာရှင်တဦးဖြစ်တဲ့ဝမ်ယူရန်ကပြောပါရယ်ဆက်ရုပ်အသေးလေးထုတ်လုပ်ထားတဲ့အတွက်လည်းနောက်ပိုင်းမှာလူခန္ဓာကိုယ်အတွင်ခွဲစိတ်ယောဂတချို့ကိုကုသတဲ့နေရာမှာလည်းသုံးဖို့ရည်ရွယ်ပါရယ်အလင်းရောင်နဲ့ဒီဆက်ရုပ်ငါးကိုလှုပ်ရှားဖို့ဖန်တီးထားပြီးတော့တခြားငါးတွေသင်းမောတွေနဲ့မတိုက်မိအောင်ပဲဒီအလင်းရောင်ကိုသုံးပြီးငါးဆက်ရုပ်ကိုထိန်းချုပ်နိုင်ပါရယ်တခြားငါးတွေကဒီဆက်ရုပ်ငါးကိုစားလိုက်ရင်လည်းဘေးမဖြစ်စေဖို့အလွယ်တကူခြေပြတ်သွားနိုင်တဲ့ပိုလီယူရီသိန်းပစ္စည်းနဲ့ပြုလုပ်ထားပါတယ်။ဒီငါးဆက်ရုပ်ဟာညဉ့်ညမ်းနာတွေကိုစုပ်ယူနိုင်ပြီးထိခိုက်ဒဏ်ရာရသွားရင်လည်းသူ့ဘာသာသူပြန်ကောင်းသွားနိုင်ပါတယ်။တစ်စက္ကန့်အတွင်းမှာခန္ဓာကိုယ်ရဲ့သုံးစနီးပါးအရှိကိုကူးခတ်နိုင်ပြီးတော့တခြားဆက်ရုပ်ငါးတွေထက်မြန်မြန်ကူးခတ်နိုင်ပါတယ်ခင်ဗျာ။
ကိုငင်းငယ်နဲ့မခင်ဖြူထွေးတင်ဆက်တဲ့ထူးခြားစံပြသတင်းများအစီအစဉ်ပါရှင်ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်ဒီတော်တာရှင်တို့အနေနဲ့ကျမတို့ရဲ့ VOE မြန်မာပိုင်းကိုစာရေးသားဆက်သွယ်လို့ရဝေဖန်အကြံပေးစာတွေပေးပို့လို့ရဆိုရင် VOE ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါရဲ့ရှင်အခုဆက်ပြီးတော့ဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်သတင်းချင်းချုပ်ကိုတော့ဥတင်မောင်တန်းပြောပြပေးပါရှင်
အမေရိကန်တပ်ရဂျိုးဘိုင်ဒန်ဟာစနေနေ့နောက်ပိုင်းမှာအရှေ့လက်ပိုင်းခီးစဉ်ကနေဝါရှင်တန်ဒီစီကိုပြန်လည်ရောက်ရှိလာခဲ့ပါတယ်။စနေနေ့တုန်းကတော့ဆော်ရီအာရေဗျနိုင်ငံဂျရာမြို့မှာအာရဗ်ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပြီးအီရန်ရဲ့လုံရက်တွေကိုတံပြန်ရင်းနဲ့တရုတ်ရဲ့ရုရှားရဲ့မဟာဗျူဟာရှင်းပြိုင်မှုပေါ်ဒေသအတွင်းအမေရိကန်ရဲ့ဩစာပြန်လည်ထူထောင်နိုင်ရေးနဲ့ပတ်သက်တဲ့သူ့ရဲ့ပြောင်းမှန်းချက်နဲ့မူတွေကိုချပြခဲ့ပါတယ်။ဒီမူတွေထဲမှာပြဋ္ဌာန်းချက်များအခြေခံနိုင်ငံတကာတည်ငြိမ်မှုကိုလက်ခံကြတဲ့တိုင်းပြည်တွေရဲ့ကာကွယ်ရေးစွာကိုပံ့ပိုးထောက်ခံပြီးဘိတ်ဖက်ဆက်ဆံရေးကိုပုံမှန်ခိုင်မာအောင်တည်ဆောက်မဲ့မှုတွေလည်းပါဝင်ကြပါတယ်။အမေရိကန်ပြည်ထောင်စုဟာရှေ့လပိုင်းဒေသမှာတင်းမာမှုတွေဖြစ်ပေါ်လာအောင်ရန်စနေတယ်လို့အီရန်နိုင်ငံဘက်ကဒီကနေ့ဆွဆွဲလိုက်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့အာရှဒေသရှေ့လပိုင်းဒေသအတွင်းကအစ္စရေးနဲ့ဆော်ဒီအာရေဗျနိုင်ငံခီးစဉ်တွေပြီးဆုံးပြီးတရက်ကြာမှပဲအီရန်ဘက်ကအခုလိုဆွဆွဲလိုက်တာပါ။အမေရိကန်ဆိုရသူတို့ရမအောင်မြင်တဲ့အီရန်ကိုကြောက်ရွံ့တဲ့မူဝါဒတွေကိုတဖန်ပြန်လဲအသုံးပြုပြီးတော့ဒေသတွင်းမှာတင်းမာမှုတွေနဲ့ပဋိပက္ခတွေဖြစ်အောင်ဖန်တီးနေတယ်လို့အီရန်နိုင်ငံဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူနာဆာကနာနီကကြေညာချက်ထဲမှာပြောထားခဲ့တာပါ။ဆာဗီးယားနိုင်ငံကဆက်လက်နဲ့ခရမ်မီကျောက်တွေတောင်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားနေတဲ့ယူကရိန်းကုန်တင်လေယာဉ်ဟာဂရိနိုင်ငံမြောက်ပိုင်းမှာမိနစ်စနစ်နည်းညာကပြတ်ကျသွားခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ကာဝေးဝန်ကြီးဌာနကဝယ်ယူခဲ့တဲ့ခရမ်မီကျောက်17တန်ကိုတည်ဆောက်ပြီးသွားနေစဉ်ဂရိနိုင်ငံမြောက်ပိုင်းကကာဗလာမြို့မှာပြတ်ကျခဲ့တာပါ။ဥရောပတလွှာအပူချိန်မြင့်တက်လာတာကြောင့်အာဏာပိုင်တွေကသတိပေးနေကြတဲ့အချိန်မှာစနေနေ့ကစပိန်မှာတော်မီလောင်ခဲ့တဲ့အတွက်လူထောင်ပေါင်းများစွာကိုနေအိမ်တွေကနေရွှေ့ပြောင်းပေးခဲ့ကြပါတယ
်။တရင်ချင်းချုပ်ကိုဥတည်မောင်တန်းပြောပြပေးခဲ့တာပါရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပါတယ်။ရုပ်ပိုင်းနဲ့အသံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Canalius ဌာနနဲ့ TN1 တို့ဖြစ်ပါတယ်ရှင်။ကျမတို့ထုတ်လွှင့်ခဲ့တဲ့အသံလွှင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီမှလည်းတစ်လှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်။ VOA အစီအစဉ်တွေကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျမများသဆင်အောင်ပါ။
This program has come